Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American Beat on Washington DC မြို့တော် VOA American တန်ကနေ September 3ရက်ဇန်နဝါရီနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Hinometer 31 32 51နဲ့ Lightometer 190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်ဆန်လွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကထင်ရှားပေးသွားမှာဖြစ်ပါတယ်ခင်ဗျာ။American Democratic Party ရဲ့သမ္မတလောင်ဂျိုးဘိုင်ဒန်ဟာ Wisconsin ပြည်နယ်ကင်နိုရှယ်မြို့ကိုဒီနေ့မှသွားရောက်မှာဖြစ်ပြီးတော့အဲ့မှာရှိတဲ့လူမှုအသိုင်းအဝိုင်းနဲ့တွေ့ဆုံဆွေးနွေးတော့မှာဖြစ်ပါတယ်။ဒေသခံတသိန်းလောက်ရှိတဲ့ကင်နိုရှယ်မြို့မှာအခုလိုလူမှုဆွေးနွေးပွဲလုပ်ရတာဟာ American တွေအားလုံးစုဝေးပြီးတော့ဒဏ်ရာအနာတရတွေကိုကုစားဖို့နဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းသွားဖို့အတွက်ဖြစ်တယ်လို့ဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြောပါတယ်။ကျွန်တော်တို့လှုပ်ချင်တာကတော့ကျွန်တော်တို့လူတွေအားလုံးတစုတဝေးနဲ့စုဝေးပြီးကုစားသွားကြပါတယ်လို့ဗိုလ်ထုနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဂျိုးဘိုင်ဒန်ကပြောပါတယ်။လွန်ခဲ့တဲ့နှစ်ရက်ကသမ္မတဒေါ်နယ်ထရမ့်ကကီနိုရှယ်မြို့ကိုသွားရောက်ပြီးနှစ်ရက်အကြာမှာအခုလိုဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်သွားအောင်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာကီနိုရှယ်မြို့မှာလူမျိုးရဲတပ်ဖွဲ့ဝင်တဦးရဲ့ပြစ်ခတ်မှုကြောင့်လူမဲမျိုးသားတဦးသေဆုံးခဲ့တဲ့လူမှုမငြိမ်သက်မှုအတွင်းထိခိုက်ပျက်စီးသွားခဲ့တဲ့အဆောက်အုံတွေကိုလမ်းလျှောက်ပြီးတော့ကြီးရှုခဲ့ပါတယ်။ဂျိုးဘိုင်ဒန်နဲ့သမ္မတထရမ့်တို့နှစ်ယောက်စလုံးဟာအမေရိကန်မှာအထူးမခံတဲ့လူမျိုးရေးကိစ္စနဲ့ရဲကလူနည်းစုဝင်တွေပေါ်မှာပြမှုဆက်ဆံတဲ့ကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံရေးရအသာစီးရနိုင်မှုကြိုးပမ်းနေတယ်ဆိုတော့ဂျိုးဘိုင်ဒန်ရဲ့ခီးစဉ်ကမိမောင်းထိုးပြနေပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့နှစ်ယောက်စလုံးဟာလာမယ့် September 17ရက်အကြမ်းဖက်တိုက်ခိုက်မှု19နှစ်မြောက်နှစ်ပတ်လည်အဖြစ်ပန်ဆယ်ဗေးနီးယားပြည်နယ်ရှန်ကျုံးမြို့မှာပြုလုပ်မယ်အောင်မေပွဲအခမ်းအနားကိုတက်ရောက်သွားကြမှာဖြစ်ပါတယ်။စက်တင်ဘာ17ရက်တိုက်ခိုက်မှုအတွင်းအကြမ်းဖက်သမားတွေပြန်ပြီးဆွဲတဲ့ထဲကလေရင်တစင်းဟာအဲ့ဒီ Shanksville မြို့မှာဖျက်ချသွားတာဖြစ်ပါတယ်။သူတို့နှစ်ဦးလုံးအဲ့ဒီမှာတက်ရောက်မှာဖြစ်တယ်လို့အင်မီရောဘက်ကရောဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ဘက်ကပါအတည်ပြုထားပါတယ်။ Shanksville မြို့မှာလုံမဲ့ဒီအခမ်းအနားကိုသူတို့နှစ်ယောက်တက်ရောက်တဲ့အချိန်တူနေမလားဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့သိကြတာကတော့ဒါဟာလာပေါင်းများစွာအတွင်းသူတို့နှစ်ယောက်တနေရာထဲမှာအနီးကပ်ဆုံးရောက်သွားမဲ့အနေအထားဖြစ်ပါတယ်ဒီနှစ်မှာတော့ virus ကူးစက်မှုတွေမပြန့်ပွားရအောင်ထိန်းချုပ်နိုင်ဖို့အတွက်အခမ်းအနားကိုအကျဉ်းချုပ်ကျင်းပဖို့ပဲစီစဉ်ထားတယ်လို့မြို့သားဥယျာဉ်နယ်တည်တော်များထိန်းသိမ်းစောင့်ရှောက်ရေးဌာနကပြောပါတယ်အခမ်းအနားကိုမနေ့9:45မိနစ်မှာစတင်ပြီးမိနစ်20ကြာကျင်းပသွားမှာဖြစ်ကြောင်းဒီနှစ်မှာတော့မိန်ကုန်းပြောကြားမဲ့သူရောတည်သချင်းတည်ဆိုမဲ့သူရောပေါင်းမှာမဟုတ်ပဲလေကြောင်းခီးစဉ်အမှတ်93ပုံမှာပါသွားတဲ့ခီးစဉ်နဲ့လေယာဉ်မူရန်တယောက်စီရဲ့နာမည်ကိုရွတ်ပြီးအမှတ်တရခေါင်းလောက်တီးသွားမှာဖြစ်တယ်လို့မြန်မာဥယျာဉ်နဲ့တည်တော်များထိန်းသိမ်းစောင့်ရှောက်ရေးဌာနကသူတို့ရဲ့အင်တာနက်စာမျက်နှာမှာကြေညာထားပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာတောင်းဝန်ကျနေတဲ့တရုတ်သံတမန်တွေအပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကန့်သတ်ချက်အသစ်တချို့ကိုချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကန့်သတ်ချက်အသစ်တွေထဲမှာတော့တရုတ်သံတမန်တွေအနေနဲ့အမေရိကန်တက္ကသိုလ်တွေနဲ့ကောလိပ်တွေကိုသွားမယ်ဒါမှမဟုတ်ဒေသခံအစိုးရဖွဲ့ဝင်တွေနဲ့တွေ့ဆုံမယ်တရုတ်တန်ရုံဒါမှမဟုတ်ကောင်စစ်ဝင်ရုံအပြင်ဘက်မှာလူ90ထက်ကျော်တဲ့ရင်ကျမှုဆိုင်ရာအခမ်းအနားတွေကျင်းပမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူရမှာဖြစ်တယ်လို့ပြောပါတယ်ဒါအပြင်တရုတ်အစိုးရအနေနဲ့သူတို့လှုပ်ဆောင်နေတဲ့လူမှုကွန်ရက်အကောင့်တွေကိုတည်တည်ချာချာဖော်ပြဖို့လိုမှာဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်အမေရိကန်မှာတာဝန်ကျနေတဲ့တရုတ်တန်တမန်တွေပေါ်မှာဒီလိုလုပ်ရတာဟာတရုတ်နိုင်ငံမှာရှိတဲ့အမေရိကန်တန်တမန်တွေပေါ်အဲ့လိုစီမံကန့်သတ်မှုတွေချမှတ်တာကြောင့်ဖြစ်တယ်လို့ဝန်ကြီးပေါင်ပီယိုကပြောပါတယ်။အမေရိကန်ဘက်ကအခုလိုလုပ်တာဟာသူတို့ရဲ့တန်တမာဝန်ထမ်းတွေနဲ့ကောင်စုဝန်ရုံးဝန်ထမ်းတွေပေါ်မှာနောက်ထပ်မတရားတဲ့ကန့်သတ်မှုတွေနဲ့အတားအဆီးတွေကိုချမှတ်လိုက်တာဖြစ်တယ်လို့ဝါရှင်တန်မှာရှိတဲ့တရုတ်တန်ရုံးရဲ့ကြေညာချက်မှာပြောထားပါတယ်။အခုလိုအမေရိကန်မှာရှိတဲ့တရုတ်တန်တမာတွေပေါ်မှာကန့်သတ်ချက်အစ်တွေချမှတ်လိုက်တာကကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားမှာဆက်ဆံရေးတွေပိုပြီးတော့ဆိုးဝါးလာနေတဲ့အရေးလက္ခဏာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနှီးပညာတရုတ်နိုင်ငံကပြဋ္ဌာန်းခဲ့တဲ့ဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေအပါအဝင်ကိစ္စရဲ့အတော်များများနဲ့ပတ်သက်ပြီးတော့ပြည်ပခါတွေဖြစ်နေကြတာပါခင်ဗျာဂျပန်နိုင်ငံရဲ့လက်ရှိအာဏာရပါတီကယာရုကနေအနာယူတော့မဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေနေရာမှာအစားထိုးဖို့လုပ်နေချိန်မှာပဲတက်လာမဲ့ဝန်ကြီးချုပ်ဟာသူကတိပြုထားတဲ့အတိုင်းကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ဖို့အစားကြာဆင်းနေတဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်ရှင်သန်ဥမော်လာအောင်ဦးစားပေးလုပ်လာမဲ့အပေါ်ဂျမားရေးဆိုင်ရာကြောင့်ညင်သူတွေကစိုးရိမ်နေကြပါတယ်လက်ရှိမှာတော့ဂျပန်အစိုးရဖွဲ့ရဲ့တွန်းဝင်ချုပ်ယိုရှိဟီရဆူဂါကဝန်ကြီးချုပ်နေရာကိုဆက်ခံဖို့အတွက်ရှေ့ကဦးဆောင်နေပြီးသူကကာယယောဂကိုအဆုံးသတ်ဖို့အတွက်အောင်ဆိုင်လှုပ်ဆောင်သွားမယ်လို့ကတိပြုထားပေမဲ့အစည်းအဝေးအသေးစိတ်ကိုတော့ခြားပြခြင်းမရှိသေးပါဘူးဆူဂါဟာပြည်ထဲမှာခီးသွွာလာမှုတွေကိုပြန်လှုပ်ဖို့အတွက်ထောက်ခံအားပေးသူတွေကအဓိကကြောက်သူဖြစ်တယ်လို့ရှုမြင်နေကြပါတယ် ဒါပေမဲ့အဲ့ဒီအစီအစဉ်ကြောင့်မြို့ကြီးတွေကနေကျေးလက်ဒေသတွေကိုပါဗိုင်းရပ်စ်ကူးစက်မှုတွေပြန့်နှံ့လာနိုင်တဲ့အန္တရာယ်ရှိတယ်လို့ဝေဖန်သူတွေကပြောပါတယ်။ဒါပေမဲ့ဂျပန်ကာကွယ်ရေးဝန်ကြီးတာရိုကိုနိုကတော့ဆူဂါကိုဝန်ကြီးချုပ်အဖြစ်ခန့်အပ်မှာကိုထောက်ခံတယ်လို့ပြောလိုက်ပါတယ်
။ It is important to contain COVID-19 at the same time that we need to restart the economy.
ကိုဗစ် -19 ကရောဂါကိုထိန်းချုပ်နိုင်ဖို့ကအရေးကြီးပါတယ်။ဒီချိန်ထဲမှာပဲကျွန်တော်တို့အနေနဲ့စီးပွားရေးကိုလည်းပြန်လည်စတင်နိုင်ဖို့လိုပါတယ်။ဆိုရအဖွဲ့တွင်းဝန်ချုပ်ဆူဂါဟာကိုဗစ် -19 ကရောဂါပြဿနာကိုကင်တွယ်ဖြေရှင်းနေပါတယ်။နောက်ဆိုရအနေနဲ့စီးပွားရေးနဲ့ဗိုင်းရပ်စ်ထိန်းချုပ်ရေးကိစ္စတွေကိုထိန်းကြီးဖို့ကင်တွယ်ဆောင်ရွက်သွားရမှာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတာရိုကိုနိုကပြောလိုက်ပါတယ်။ဆူဂါကတော့သူ့အနေနဲ့လက်ရှိအာဏာရပါတီကဝန်ကြီးချုပ်နေရာအတွက်ခေါင်းဆောင်တဲ့ရှာနေတာကိုဝင်ရောက်အရွေးခံသွားမှာဖြစ်တယ်လို့မနေ့ကကြေညာလိုက်ပြီးဝင်ကြီးချုပ်ရှင်ဆိုအဘေးရဲ့မူဝါဒတွေအတိုင်းဆက်သွားမယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာ5မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုနိုဝင်ဘာ1ရက်ထက်နောက်မကြာပဲထိထိရောက်ရောက်ဖြန့်ဖြူးနိုင်ဖို့အတွက်ကြိုတင်ပြင်ဆင်တာတွေလှုပ်ဆောင်ထားဖို့ American ပြည်ထောင်စုကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးဌာန CDC ကAmerican တဝန်ကကျန်းမာရေးဌာနတွေကိုညွှန်ကြားထားတယ်လို့သတင်းဌာနတွေကပေါ်တူနေကပြောပါတယ်။ဒီနေ့အချို့ရေးမှုတွေစီကိုဩဂုတ်လ29ရက်နေ့ကပေးပို့တဲ့စာမျက်နှာ၄မျက်နှာပါစာမှာကျန်းမာရေးဌာနတွေအနေနဲ့ကာကွယ်ဆေးဖြန့်ဖြူးရေးအစီအစဉ်မူကြမ်းကိုအောက်တိုဘာ1ရက်နေ့ထက်နောက်မကျပဲအပြီးရေးဆွဲထားဖို့နဲ့အစိုးဆုံးဖြန့်ဖြူးနိုင်မယ့်ရက်ကိုသတ်မှတ်ထားဖို့အချက်တွေပါဝင်ပါတယ်။ CDC ရဲ့စာကို McClatchy သတင်းဌာနကပထမဆုံးဖော်ပြခဲ့တာဖြစ်ပြီးနောက်ပိုင်းမှာတခြားသတင်းဌာနတွေကဖော်ပြလာတာလည်းဖြစ်ပါတယ်ဒီစာအကြောင်း CDC ကဝေဖန်ချက်မပေးဘူးလို့လည်း Bloomberg သတင်းဌာနကပုံတူနေကပြောပါတယ်ပြည်내နဲ့ဒေသဆိုင်ရာကျန်းမာရေးဌာနတွေနဲ့ဆေးရုံတွေကိုကာကွယ်ဆေးတွေရောင်းအောင်ဖြန့်ဖြူးပေးဖို့ CDC နဲ့ contract စာချုပ်ထားတဲ့ McKesson Corporation ရဲ့ခွင့်ပြုချက်ရှောက်ထားမှုကိုပြည်내အစိုးရတွေအနေနဲ့လာမယ့်လတွေထဲလက်ခံရရှိမှာဖြစ်ကြောင်း CDC ညွှန်ကြားရေးမှူး Robert Redfield ရဲ့စာမှာပါရှိတယ်လို့သတင်းဌာနတွေကပြောပါတယ်ဒီလိုရှောက်ထားလာတဲ့အခါမှာပြည်내အစိုးရတွေအနေနဲ့အမြန်ဆုံးအကူအညီပေးဖို့နဲ့ခွင့်ပြုချက်ပေးဖို့လိုအပ်ချက်တချို့ကိုရှော့ပေါ့ပေးဖို့ CDC ကမြစ်တာရက်ခံထားတယ်လို့ American သတင်းဌာနတွေကပြောပါတယ်ကျန်းမာရေးဌာနတွေကတော့လူတွေကိုကာကွယ်ဆေးကိစ္စအသိပညာပေးဖို့ကာကွယ်ဆေးဖြန့်ဖြူးဖို့နဲ့တန်ပေါင်းများစွာသောကာကွယ်ထိုးဆေးတွေကိုအဲ့ဒီလောက်မြင်းမြန်းဆန်ဆန်စီမံခန့်ခွဲမှတ်တမ်းတင်နိုင်ဖို့ဝန်ထမ်းအင်အားငွေကြေးနဲ့ပစ္စည်းကိရိယာအလုံးအလောက်မရှိဘူးလို့ပြောဆိုနေကြပါတယ်American ပြည်ထောင်စုကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထုတ်လုပ်ဖို့ American Dollar 10 billion သုံးစွဲခဲ့ပေမဲ့ကာကွယ်ဆေးစီမံခန့်ခွဲဖြန့်ဖြူးဖို့အတွက်ငွေခွဲဝေပေးရထားတာမရှိဘူးလို့လည်း AP သတင်းကပြောပါတယ်ရှင်မလာအစောပိုင်းကလေးကပိတ်ထားခဲ့တဲ့တရုတ်နိုင်ငံဘေကျင်းမြို့နိုင်ငံတကာလေဆိပ်ကိုဂျာတာဘရီနီကပြန်ဖွင့်လိုက်ပြီးကိုဗစ် -19 ကူးစက်မှုနှုန်းနည်းတယ်လို့ယူဆရတဲ့နိုင်ငံတွေကလေရင်ခရီးစဉ်တွေကိုကန့်သတ်ခွင့်ပြုသွားမှာဖြစ်ပါတယ်။ကမ္ဘောဒီးယား၊ဂရိ၊ဒိန်းမတ်ထိုင်းပါကစ္စတန်ဩစထရီးယားကနေဒါနဲ့ဆွီဒင်နိုင်ငံတွေကနေတရုတ်နိုင်ငံကိုလာရောက်မဲ့ခရီးသွားတွေအနေနဲ့လေယာဉ်ပေါ်မတက်ခင်မှာကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းအထောက်အထားပြရမှာဖြစ်တယ်လို့လည်းအစိုးရပြောခွင့်ရဇူဟီချင်းကပြောပါရယ်စမ်းသက်ကာလလေစိတ်မှာတရက်ကိုခမန်းကြီးခရီးသည်900လောက်ကန့်သက်လက်ခံသွားမှာဖြစ်ပြီးဆိုက်ရောက်ခရီးသည်တွေအလုံးရောဂါပိုးစစ်ဆေးခံရမှာဖြစ်တယ်လို့သတင်းနှစ်ပတ်တီးခြားခွဲနေထိုင်ရမှာလည်းဖြစ်ပါရယ်အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူလူနာသေ13,000ကျော်ရှိတဲ့အတွက်ဒါဟာတရက်တာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။စုစုပေါင်းကူးစက်သူ 3.8 သန်းကျော်နဲ့သေဆုံးသူ 6,900 ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနစီးရင်တွေအရသိရပါတယ်။အိန္ဒိယမှာတော့တရက်တာကူးစက်မှုနှုန်းမြင့်တက်နေတာသတင်းသုံးပတ်ဆက်တိုက်ကျော်နေပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့တရက်ထဲကူးစက်မှု 3,600 ကျော်နဲ့သေဆုံးသူ 134 ယောက်ရှိတဲ့အတွက်ဇူလိုင်လ 22 ရက်နေ့နောက်ပိုင်းကူးစက်မှုအများဆုံးဖြစ်ပါတယ်ကူးစက်သူစုစုပေါင်းက 38,000 ကျော်နဲ့သေဆုံးသူ 9,950 ရှိပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့ကူးစက်သူ 1,980 ကျော်သေဆုံးသူ 65 ယောက်နဲ့ကူးစက်သူစုစုပေါင်း 22,000 ကျော်နဲ့သေဆုံးသူ 3,680 ကျော်ရှိပါတယ်ရှင် ထိရောက်တဲ့ကာကွယ်ဆေးတစ်ခုကိုမျှော်လင့်ထားရတဲ့အချိန်တော်တော်ဆော့ပြီးတော့ထုတ်လုပ်နိုင်မယ်လို့ခန့်မှန်းထားပေမယ့်ဆေးမလုံးမငါဖြစ်မဲ့အရေးကိုရှောင်ရှားဖို့အတွက်တော့အစိုးရတွေကလုံလောက်တဲ့ငွေကြေးသုံးစွဲမှုတွေမလုပ်ဘူးဆိုရယ်စိုးရင်ပူပန်မှုတွေတစ်ဖက်ပေါ်လာနေပါတယ်တန်းချီတဲ့ကာကွယ်ဆေးတွေကိုစီမံခန့်ခွဲဖြန့်ဖြူးရေးမှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုလည်းကြိုတင်တွေးဆပြီးတော့ပြင်ဆင်ထားတာမရှိဘူးလို့ဆိုပါတယ်။ကမ္ဘာလူဦးရေ10ဘီလီယံအတွက်လိုအပ်တဲ့ကာကွယ်ဆေးတစ်ဝက်လောက်ကိုရရှိဖို့နိုင်ငံအစိုးရတွေကငွေကြေးသုံးစွဲထားပြီးဖြစ်တယ်လို့အကဲဖြတ်သူတွေကပြောပါတယ်။ကမ္ဘာနိုင်ငံပေါင်း190ကျော်ကလည်း WHO ကဥဆောင်တဲ့ကာကွယ်ဆေးညှိနှိုင်းများရရှိရေးအစီအစဉ်မှာပါဝင်ဆောင်ရွက်ဖို့စိတ်ဆက်ဆွေးနွေးနေပါတယ်။ဒါပေမဲ့ American နိုင်ငံကတော့ဒီအစီအစဉ်မှာပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။ American နိုင်ငံလူပဲသူတို့ရဲ့ပြည်သူတွေကာကွယ်ဆေးအချိန်မီမရမှာကိုစိုးရိမ်နေနိုင်ငံတွေကလည်းကိုယ့်အစီအစဉ်နဲ့ကိုယ်ကာကွယ်ဆေးတွေထုတ်လုပ်လာနေကြပါတယ်။ Britain, Japan, Canada, Australia နဲ့နိုင်ငံအများအပြားကအလားအလာကောင်းတဲ့ကာကွယ်ဆေးတန်းနဲ့ချီပြီးဝယ်ယူဖို့ဆေးဝါးကုမ္ပဏီတွေနဲ့သဘောတူစာချုပ်တွေအပြိုင်ဆိုင်ချုပ်ဆိုနေကြပြီဖြစ်ပါတယ်ရှင်။Facebook ရဲ့မူဝါဒတွေကိုချိုးဖောက်တဲ့ဆိုပြီးအိန္ဒိယအာဏာရပါတီဝင်နိုင်ငံရေးသမားတူကို Facebook ဆံမျက်နှာကနေဖယ်ရှားလိုက်ပါတယ်။အိန္ဒိယမှာ Facebook ပေါ်ရေးသားနေရတွေနဲ့ပတ်သက်လို့ Facebook ကဗက်လိုက်မှုတွေရှိတယ်လို့ဆွဆွဲကြဲတီထွက်နေတဲ့အချိန်မှာပဲနိုင်ငံရေးသမားတူဖြစ်တဲ့ Raja Singh ကိုအခုလို Facebook ကုမ္ပဏီကတားမြစ်လိုက်တာပါ။သူဟာနိုင်ငံရေးအရာအခြေတင်ဆွေးနွေးပွဲတစ်ခုမှာအမုန်းတရားနဲ့အကြမ်းဖက်မှုသဘောပါတဲ့စကားလုံးအတုံးအနှုံးတွေပြောဆိုခဲ့တာကိုတွေ့ရှိခဲ့ရတယ်လို့ Facebook ကုမ္ပဏီကပြောပါတယ်။ဒါကြောင့်သူ့ကိုလူတဦးချင်းစီနဲ့အဖွဲ့အစည်းလိုက်အန်ဒီရဲ့ပြုနိုင်တဲ့မူဝါဒနဲ့ Facebook နဲ့ Instagram ဆက်မျက်နှာရီအသုံးပြုခွင့်ကိုပိတ်ပင်လိုက်ကြောင်း Facebook ကပြောပါရယ် Raja Singh ကိုအခုလို Facebook ဆက်မျက်နှာကနေဖေရှားလိုက်တဲ့အကြောင်းအစိုးပိုင်းမှာ Wall Street Journal သတင်းကဖော်ပြခဲ့ပါတယ်ရှင်တော်ရရှင်များရှင်ကြာသာပြီးညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်နှနာဆင်နိုင်ပါပြီရှင
်မြန်မာနိုင်ငံမှာကိုဗစ်ကပ်ရိုင်းအဓိကကြုံနေရတဲ့ရခိုင်ပြည်နယ်တစ်ခုလုံးနီးပါးမှာညမထွန်းမင်းတွေထုတ်ပြန်လိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မှာကိုရိုနာဗိုင်းရဲ့ကူးစက်မှုတွေတိုးလာရကကူးစက်သူအတည်ပြုလူနာမရှိသေးတဲ့ရန်ပင်မြို့နယ်ကလွေလို့ကျန်နေရာတွေအလုံးမှာညမထွန်းမင်းတွေထုတ်ပြန်လိုက်ပါတယ်လက်နက်ကင်မင်းပခတ်တွေကြောင်းစောပိုင်းမှာကတည်းကပုံမှန်တစ်လေးလေးညမထွန်းမင်းထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြပုံနှကြွန်ရသေးတောင်ဘူးတီတောင်နဲ့မောင်တော်မျိုးနယ်တွေအပြင်နောက်ထပ်မျိုးနယ်တွေမှာပါကာယောခါကာကွေရဲအတွက်တိုးရှေမင်းထုတ်ပြန်ခဲ့တာဖြစ်ကြောင်းရခိုင်ပြည်နယ်စိုးရဖွဲ့ပြောခွင့်ရစေပင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ဒါကတော့ကျွန်တော်တို့ညီရံမှာလဲတဲ့ဒီလိုပေါ်တော့အင်းစိန်လေးဒီသားမျိုးတွေဒီမှာတော့အရန်ကျမ်းပေါ်မှုများတဲ့မျိုးတွေဒီမှာအဲ့လိုပဲညမထရအမင်းကြီးခြားပြီးတော့ဒီလိုတွာလာပြီးကန်သက်တော့လောလောဆယ်ဆယ်နဲ့နေရာကြီးခြားအဲ့လိုသိမ့်ဆုပ်လိုက်တဲ့အခါမှာတော့ဒါအစီအမီကောင်းပထမအစီအမီကပေါ့နော်အစီအမီကောင်းတော့လာသိရတယ်ပေါ့နော်အခုလေဒီမှာလေဒါဒီပြောင်းဖို့မများလာတဲ့အကြောင်းကျွန်တော်တို့ကအဲဒီညမတဲ့အမေထုတ်ပြန်ထားမှဒါကိုရင်းကျွန်တော်တို့စိတ်ဆုံးဆိုရဲအဲတိတ်ချာအလဲတဲ့ပုံပြီးတော့ဖြည့်အောင်မယ်ဆိုပြီးတော့အဲ့ဒါကြောင့်ထုတ်ပြန်ရခြင်းဖြစ်ပါတယ်
ကာယောဂါကာကွယ်ထိန်းချုပ်ရေးအတွက်ညမထွေရမင်းထုတ်ပြန်လိုက်တဲ့ဆိုပေမဲ့လည်းဒေသခံတွေကြားမှာစာဝတ်နေရဲ့ခက်ခဲကြုံရမှာစိုးရိမ်မှုတွေလည်းရှိနေပါတယ်။ကြောက်ဖြူမျိုးနဲ့လိုက်ခမော်ကျေးရွာကကိုသိန်းညွန့်ကတော့ကျန်းမာရေးအတွက်ညမထွေရမင်းထုတ်ပြန်ထားပေမဲ့ညဖက်တွေမှာလှုပ်ထွက်လောက်ရတဲ့အခြေခံလူတန်းစားစေအတွက်စဉ်းစားပေးရှင်တယ်လို့ပြောပါတယ
်။ငယ်အခုကညမထွေရမင်းထုတ်တယ်ဆိုတာကတော့ကျွန်တော်တို့လက်လုံးလက်စွပ်တွေလည်းပြန်ကြည့်ဖို့လိုတယ်လေ။အစိုးရကတပိုင်းကကျွန်တော်လည်းလည်းလည်းညနေကျရင်အိုက်ချရရတယ်ဖြာနာဖြောင်းဒီရဲ့ကျနာပေါ့ဒီရဲ့ကျနာငါချရရတယ်ကျွန်တော်တို့ဒီလဲရောလဲဆိုတဲ့ဟာလေးညမဆိုင်အောင်ဆိုရင်ကျွန်တော်တို့ရဲ့လဲလို့လဲဆိုတဲ့နေရာကြောင့်ဟာလေးကျွန်တော်တို့ဖြစ်ခဲ့တော့မှာပေါ့နော်
ကယောဂါကာကွယ်ထိန်းချုပ်ရေးအတွက်ညမထွေရမင်းထုတ်ပြန်လိုက်တဲ့ဆိုပေမဲ့လေယာဉ်လုပ်ငန်းနဲ့ငါးဖန်လုပ်ငန်းကိုအများဆုံးလုပ်ကင်ကြတဲ့ရခိုင်ပြည်နယ်မှာအများပြည်သူအတွက်ခက်ခဲကြုံရမှာကိုမြေပုံမျိုးနဲ့ပြည်သူ့လွှတ်တော်မှဥဖေတန်းတို့လိုဒေသခံနိုင်ငံရေးအတိုင်းဝန်ကလည်းစိုးရိမ်နေကြပါတယ်
။အဲဒါကြောင့်ဆိုးရိုးနဲ့ကောင်းကျိုးကိုတွေ့မယ်ဆိုရင်တော့ဒီညမထွေရဒီ COVID-19 နဲ့ပတ်သက်ပြီးတော့ညမထွေရဆိုရဲဒီထုတ်ပြန်ချက်ကတိတ်ပြီးတော့မထိရောက်ဘူးအကျိုးလည်းမပြုဘူးဟုတ်နော်ပို့ပြီးတော့ထိထိရောက်ရောက်ဟိုစွန့်ဆောင်နိုင်တာတော့ကျွန်တော်တို့မသိဘူး။ဒါပေမဲ့လူထုမှာတော့အော်ဒီစာဝန်ကြီးအတွက်ပို့ပြီးတော့အခက်အခဲတွေ့လာတယ်လို့မြင်တယ်ခင
်ဗျ။ရခိုင်ပြည်နယ်မှာဒီကနေ့ထိကိုရိုနာဗိုင်းရဲ့ကူးစက်ခံရသူ900နီးပါးရှိနေပြီ။မြန်မာတနင်္ဂနွေလုံးမှာယောဂါကူးစက်ခံရသူ1000ကျော်အထိရှိနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်လုံးမှာတော့လာကန့်တတ်ထားသလိုမလိုအပ်တဲ့အပြင်မတော်ဘူး။မဖြစ်မနေတော့ရတဲ့အခါမျိုးမှာလည်းနှာခေါင်းစည်းတက်ဖို့အပါဝင်ကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာကြဖို့လည်းကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်ခင်ဗျ။ကျွန်တော်အသက်နိုင်ရခိုင်ပြည်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
ကိုဗစ် -19 ရောဂါကူးစက်ခံရသူဒူလာလာနဲ့အမျှချမှတ်ထားတဲ့ကပ်ရောဂါထိန်းချုပ်ကာကွယ်ရေးစီမံချို့ဖောက်သူတွေကိုလည်းနေရာတော်တော်များများမှာအရေးယူတာတွေတိုးလာနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စွစုပါကယ်ယောဂကူးစက်မှုတွေတိုးလာနေချိန်မှာပဲယောဂကာကွယ်ထိန်းချုပ်ရေးစီကံတွေတိုးမြှင့်ထားရမှာမလိုက်နာသူတွေကိုလည်းဖမ်းဆီးအရေးယူမှုတွေတိုးလာနေပါတယ်။ရခိုင်ပြည်နယ်ပြီးရင်ကူးစက်မှုဒုတိယအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာဆိုရင်လည်းမြို့နယ်ခုနှစ်မြို့နယ်မှာမလိုအပ်ဘဲအိမ်ပြန်မထွက်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်။အဲ့ဒါအပြင်ညမထွက်ရအမိန့်မလိုက်နာသူတွေကိုအရေးယူနေတာမနေ့ကတည်းက600ကျော်ရှိတယ်လို့လည်းရန်ကုန်တိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မန္တလေးတိုင်းမှာလည်းညမထွက်ရအမိန့်ဖောက်ဖျက်သူတွေကိုအရေးယူတာတွေစတင်နေပြီလို့မန္တလေးတိုင်းလုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးဗိုလ်မှူးကြီးကျော်ကျော်မင်းကပြောပါတယ်
။ဒီနေ့ကဖမ်းလိုက်တာမှာအလုံးပေါင်းဟို56ယောက်ဒီမြို့နယ်ဒီ9မြို့နယ်မှာညပြတ်ထွက်တဲ့လူတွေဖမ်းဆီးရမှာဖြစ်တယ်။ဒါကတော့ပထမပိုင်းအခုအလုံးပြန်ပြီးတော့စုပေါင်းပြန်ပေါ်မယ်ပြောမယ်ဆိုရင်အခု25ရက်3လ2020ရနေပြီမှာ31ရက်8လ2020အထိကိုပုံမှန်188နဲ့ဒီခုနညမထွက်ရအမိန့်ကိုကျူပေါ့ဘောပုံမှန်188နဲ့ရေးယူရမှုပြရနဲ့ကိုမှုရှိပါပုံမှန်188နဲ့ရေးယူတာသူစုပေါင်းရေးယူမှုပြကိုမှုရှိတယ
်စကိုင်းတိုင်းအတွင်းမှာလည်းမေလ25ရက်ကစပြီးမနေ့ကအထိနှာခေါင်းစည်းမတက်ဖ ೇನೆ အိမ်ပြန်ထွက်သူတွေကိုကူးစက်ယောဂကာကွယ်နှိမ်နှင်းရေးဥပဒေနဲ့အရေးယူထားတာ4000ကျော်အထိရှိလာပါပြီယောဂကာကွယ်ထိန်းချုပ်ရေးစီကံမလိုက်တာသူတွေကိုထိထိရောက်အရေးယူဖို့ပြည်ထောင်စုဝန်ကြီးဌာနကိုလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကဒီသတင်းပတ်ထဲအွန်လိုင်းဆွေးနွေးကမ်းမှာတတိပေးထားပါတယ်။ပြည်တွင်းကူးစက်လူနာရှိလာတဲ့မွန်ပြည်နယ်မှာတော့ကိုဗစ်ဗဟိုကော်မတီကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေအတိုင်းဆောင်ရွက်နေပြီးညမထွက်ရအမိန့်နဲ့တခြားဒေသမှာအမိန့်တွေကိုတော့တိကျထုတ်ထားတာမရှိပေမဲ့ယောဂကာကွယ်ရေးအပိုင်းမှာအချိန်မြင့်ဆောင်ရွက်နေတယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ညွှန်ကြားရေးမှူးဦးမြင့်တန်းဝင်းကပြောပါတယ်။
ကျွန်တော်တို့ရှိမှာက17ရောက်ပေါ့နော်ဖြစ်သွားတဲ့အတွက်ကျွန်တော်တို့တော့ glow ဆယ်မှာဟိုမုတ်ပုံရက်ွက်ရဲ့နောက်ကျွန်တော်တို့စကဲကုန်းရက်ွက်ရဲ့ပေါ့နော်အဲရက်ွက်နှစ်ခုတော့ကျွန်တော်တို့ stay home ပေါ့ stay home သတ်မှတ်ထားတယ်ကျွန်တော်တို့ mobile နဲ့ဝင်လာမဲ့ဝင်ပေါက်ပေါ့နော်ဝင်ပေါက်ဆိုတာဒီဘကိုးဘက်ကဝင်လာမဲ့ဝင်ပေါက်မှာဟိုမုတ်ပလင်ပေါ့တိုက်ထုံမုတ်ပလင်နဲ့တိတ်စရက်မှာဟိုကျွန်တော်တို့ thermal scanner နှလုံးနဲ့ gate နှစ် gate ဖွင့်ပြီးတော့စစ်စစ်နေတာရှိတယ်ရခိုင်ကလာတယ်ဆိုရင်တော့ကျွန်တော်တို့ကလောလောဆယ်မှာဟိုကွာဒီထားမယ်ဆွတ်ယူမှာပေါ့နော်ဆက်တယ
်ပြည်သူလူထုကြားကံယောဂကူးစက်ပြန့်နှံ့တာမရှိသေးဘူးဩဂုတ်လ10ရက်နေ့နောက်ပိုင်းကစပြီးရခိုင်ပြည်နယ်ကနေပြန်လာသူတွေရှိရင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကိုအကြောင်းကြားဖို့ထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေကိုမလိုက်နာခဲ့ရင်တဘာဝဘေးရနေတဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်တဘာဝဘေးရနေတဲ့စီမံခန့်ခွဲမှုဥပဒေမှာဘယ်သူမှဆိုဆန့်စစ်ချက်မပြုလုပ်ဖဲနဲ့ပေါ်ဆစွာဆောင်ရွက်တာဘေးရနေရတခုခုကြာနိုင်တာကိုသိလို့ဖြစ်စေတမင်လို့လို့ဖြစ်စေတဘာဝဘေးရနေရနဲ့ကြုံရတာဒါမှမဟုတ်ရင်လည်းကြုံရအောင်အကြောင်းရင်းတွေဖန်ပြီးတယ်ဆိုရင်၃နှစ်ထက်မပိုတဲ့ထောင်နှံငွေရန်ဒါမှမဟုတ်ပြစ်ဒဏ်နဲ့စလုံးချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အတွက်နေပြည်တော်နဲ့ရန်ကုန်အပါအဝင်နေရာတော်တော်များများမှာခီးသွွာလာမှုတွေကိုပုံမှုတင်းကျပ်လာနေပြီးစောင့်ကြည့်တဲ့အစီအစဉ်တွေကိုလည်းတုံ့မြင့်ထားတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။ယောဂါကုသမှုတွေတိုးလာနေချိန်မှာပဲအစိုးရဝန်ထမ်းတွေခွင့်ပြုချက်နဲ့ခီးသွွာပြီးနေပြည်တော်ကိုပြန်လာတဲ့အခါမဖြစ်မနေသတင်းသပတ်ကြား quarantine စောင့်ကြည့်စစ်ဆေးခံဖို့ဒီနောက်မှာလည်းပိုးရှိမရှိစစ်ဆေးဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အကြောင်းမျိုးမျိုးနဲ့နေပြည်တော်ကနေတခြားကိုခီးသွွားသူတွေဒါမှမဟုတ်နေပြည်တော်ကိုလာတဲ့သူတွေအနေနဲ့လည်းတရင်နှစ်ပတ်စောင့်ကြည့်စစ်ဆေးခံဖို့ညွှန်ကြားထားပြီးယောဂါပိုးရှိမရှိဆိုတာကိုတော့ကိုစိုက်နဲ့ကိုကုံကြက်ခံရမှာဖြစ်တယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးမှုတောက်တာမြတ်ဝဏ္ဏဆိုကပြောပါတယ်
ဒ ီရပိုင်းအတွင်းမှာပေါ့လေနေပြီးတော့မှလည်းကိုဗစ် positive case တွေထွက်လာတာလေးလည်းရှိပါတယ်ဒါကြောင့်မလို့ပို့ပြီးတော့ဟိုယောဂနေနေလုပ်ငန်းတွေကိုအချိန်ကုန်မြင့်ဆောင်ရပါတယ်အဲ့လိုဆောင်ရတဲ့အခါမှာဒီပြည်သူတွေအနေနဲ့နေပြီးတော့ဝင်လာရောက်လို့ရှိရင်သိစစ်ပြီးတော့ covid 19 free ဖြစ်မှဝင်ရောက်ခွင့်ပြုဖို့ကန့်သတ်ချက်ကလေးတွေကိုမနေ့ကစဆောင်ရပါတယ်နောက်တစ်ခုကတော့နေပြီးတော့မှရှိတဲ့စားတောက်ဆိုင်လေးတွေအဲ့ဒါတွေကိုလည်းကျွန်တော်တို့ရှောင်းကင်းစစ်ဆေးပြီးတော့ဒီယောဂကူးစက်ပြန်ပွားနိုင်တဲ့အပြုအမူမျိုးရှိလာဆိုရင်ကျွန်တော်တို့ကပြီးပေးတာလေးတွေချိန်ကုန်တာလေးရှိပါတယ်
အစိုးရရောင်းဆက်ရနေပြီးတော့မှယောဂါကုသသူအတိပြုလူနာတွေတွေ့ရှိရပြီးနောက်ကန့်သတ်ချက်တွေတိုးမြင့်လာရကအသွာလာတွေလည်းနေပါသွားတယ်လို့ဒေတာခန်တွေကပြောပါတယ်။အောင်မင်္ဂလာအဝေးပြေးနေမြေအုပ်ချုပ်ရေးမှူးဦးအောင်မြင့်ဝင်းကတော့နေပြီးတော့နဲ့ပြေးဆွဲနေတဲ့ရေလိုင်းတွေမှာခီးသွားတွေမရှိသလောက်ဖြစ်သွားတယ်လို့ပြောပါတယ်
။ဟိုကန့်သတ်ချက်ကျင်းရလေ။နေပြီးတော့ကန့်သတ်ချက်ကတအားကိုခီးပြီးရအောင်နဲ့ရောင်းရတယ်ကျင့်တယ်တဲ့ဘောတော့ဒီကနော်။အဲ့ဒါဆိုတော့မနေ့နေပြီးတော့အလုံးဝရဆိုင်ရတယ်တော့တော့လည်းဒီဝင်ရမယ်ဆိုတော့အားရမသွားကြတယ်တခြားမြို့နယ်တွေကညာရရှိတဲ့ရှိတယ်ဒီလိုတည်းနဲ့ဒီလောက်ကြီးနေပြီးတော့တော့မပြင်းထန်တဲ့အခါကျတော့ဟိုသွားလာမယ်သွားလာတော့ရှိကြတယ
်ရန်ကုန်တိုင်းမှာလည်းပြည်တွင်းကူးစက်မှုတွေများနေတဲ့တင်ကန်းကျုံမြို့နယ်အင်းဆိုင်မြို့နယ်မြောက်ကလာဘမြို့နယ်တာကေတာမြို့နယ်လှိုင်မြို့နယ်ပစွန်တောင်မြို့နယ်နဲ့မင်္ဂလာတောင်မြို့နယ်တို့မှာလည်းတတ်နိုင်သလောက်အပြင်းမထွက်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်ပြပိုင်းအတွင်းမှာပဲအတိပြုလူနာ12ယောက်ရှိခဲ့တဲ့မွန်ပြည်နယ်မှာလည်းမော်လမြိုင်မြို့တွင်ရက်ကွက်နှစ်ခုမှာနေထိုင်သူတွေတက်နိုင်တဲ့လောက်အိမ်ထဲမှာနေထိုင်ဖို့လည်းအမိန့်ထုတ်ပြန်ထားပါတယ်။မဖြစ်မနေအပြင်ထွက်ရမယ်ဆိုရင်နှာခေါင်းစီးတက်ကြဖို့လက်ဖက်ရည်ဆိုင်စားတောက်ဆိုင်တွေကိုလည်းစိုင်းထိုင်စားတောက်ခွင့်မပြုဘဲအိမ်ထဲနဲ့စနစ်နဲ့ရောင်းချဖို့ပြည်နယ်အစိုးရကညွှန်ကြားထားပါတယ်။ယောဂါကူးစက်မှုတွေရှိတဲ့ဒေသတွင်းကနေမွန်ပြည်နယ်ကိုလာရောက်သူတွေအနေနဲ့သတင်းနှစ်ပတ်ကြာမဖြစ်မနေအသွာလာကတ်သက်စောင့်ကြည့်တဲ့နေရာမှာနေထိုင်ရမယ်လို့လဲမွန်ပြည်နယ်ဒုတိယပြည်သူ့ကျန်းမာရေးဦးစီးမှုတောက်တာဝတ်မှုံကပြောပါတယ
်ပထမတော့စစ်ဆေးရုံပဲအခုအမတော်ကရန်ကုန်ကစေဟုံးသတ်မှတ်ထားတဲ့မြို့နယ်ဆိုစေမှုဝင်တော့လေအနောက်ရထားနဲ့ရလာတဲ့ဒီကတော့ချူဝင်ရမယ်ကားတော့အဝင်ဝမှလည်းကအမတော်ကစစ်လိုက်ပြီစစ်တောင်တော့ဒါခေးပါခင်ဗျာအမတော်ကတော့ဟိုပြင်းမပြန့်နဲ့ပေါ့နော်ချူဝင်ခိုင်းတာပေါ့
ဒီနေ့မွန်လွဲပိုင်းအထိကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူ1058ဦးကိုအသိပြုထားပါတယ်။ကိုဗစ်ရောဂါကြောင့်သေဆုံးသူကတော့6ဦးရှိပြီးရောဂါသက်သာပြီးပြန်နေကောင်းလာသူက359ဦးရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကိုဗစ်ကာယောဂါပြန့်ပွားမှုအခြေအနေကြောင့်ရွေးကောက်ပွဲရက်ကိုလက်တလောရွှေ့ဆိုင်းဖို့မရှိသေးပေမဲ့စစ်ပွဲတွေကြောင့်နေမြေဒေသအချို့မှာတော့ရွှေ့ဆိုင်းပွဲရှိကြောင်းရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဒီရက်ပိုင်းအတွင်းမြန်မာနိုင်ငံမှာကိုဗစ် -19 ကာယောဂါကူးစက်မှုအခြေအနေဟာတနေ့တခြားမြင့်တက်လာနေပြီးဒီကနေ့မှဆိုရင်ကူးစက်ခံရသူ1000ကျော်အထိရောက်ရှိလာနေတာပါ။ဒီလိုယောဂကုသမှုမြင့်မားလာနေတာကြောင့်2020ရွေးကောက်ပွဲကာလကိုမူလသတ်မှတ်ရက်အတိုင်းနိုဝင်ဘာလမှာကျင်းပနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်။ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကတော့လက်ရှိအခြေအနေအရရွေးကောက်ပွဲရွှေ့ဆိုင်းမှုမရှိသေးကြောင်းနဲ့ရှိရင်လည်းအောက်တိုဘာလမှာထုတ်ပြန်သွားမယ်လို့နေပြည်တော်ရွေးကောက်ပွဲကော်မရှင်ရုံးမှဗိုလ်ထူးလေးကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ
်။ရွှေ့ဖို့အကြောင်းအခုရှိမရှိသေးဘူးပေါ့။ရွှေ့ရင်ခုနလိုအော်တိုဘာလာကြိုတင်ပြီးတော့ကျွန်တော်ပြောမှာပေါ့များများလာတဲ့ဆိုတာလည်းပဲဟိုစစ်တွေနဲ့ရန်ကုန်ပေါ့နော်ကျန်တဲ့နေရာတွေမှာတော့ဘယ်တော့မရှိဘူးပေါ့စစ်တွေနဲ့ရန်ကုန်မှာပဲခုများတာပေါ့
2020ရွေးကောက်ပွဲမကျင်းပနိုင်မဲ့နယ်မြေတွေကတော့ဝါကိုပိုင်အုတ်ချုပ်ခွင့်ရတိုင်းကမြို့နယ်၅မြို့နယ်နဲ့ရခိုင်ပြည်နယ်ကမဲဆန္ဒနယ်တွေပါဝင်နိုင်ကြောင်းပြောဆိုပြီးလက်တလောစီစစ်နေကြောင်းလည်းထည့်သွင်းပြောကြားပါတယ
်အဲ့ဒါတွေစီစစ်နေပြီးတော့ဒီရွေးကောက်ပွဲနဲ့နှီးတဲ့အချိန်ခါမှာတော့အချိန်မီအဲ့ဒါတွေကိုကျင်းညာပါပေါ့မြို့နယ်တစ်ခုလုံးမကျင်းပါနိုင်ဘူးဒါမှမဟုတ်မြို့နယ်တစ်ခုတွင်မှာမဲဆန္ဒနယ်တစ်ခုတော့မကျင်းပါနိုင်ဘူးဒါမှမဟုတ်မြို့နယ်တစ်ခုဘုံမဲဆန္ဒနယ်တစ်ခုတွင်မှာဘယ်ကြေးရွာအုပ်စုဘယ်ရပ်ကွက်ကတော့မကျင်းပါနိုင်ဘူးဒါတွေလည်းကျူပြီးတော့ကျင်းညာသွားမယ
်လုံချုံရေးအရရွေးကောက်ပွဲရွှေ့ဆိုင်တာကိုအရင်ရွေးကောက်ပွဲတွေလိုအော်တိုဘာလမှာကျင်းညာမှာဖြစ်ကြောင်းလဲဦးမြင့်နိုင်ကဆက်ပြောပါတယ်ရခိုင်မျိုးသားပါတီကမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပဒေတန်းကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောဆိုပါတယ
်ရခိုင်ပြည်နယ်အနေနဲ့ကတော့မြို့နယ်အချို့ကတော့ရွေးကောက်ပွဲဖြစ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ကညွှန်ရင်းထားတယ်ဒါပေမဲ့တစ်ဖက်မှာဒီတပ်တော်ဘက်ကလည်းရွေးကောက်ပွဲကိုအနှောင့်အယှက်မပေးဘူးဟိုဒါသူတို့လူသားတွေဆိုတော့ကျင်းရချက်မျိုးထုတ်ထားတော့အော်ဒါကတစ်ဖက်အခုတစ်ဖက်မနှောင့်ယှက်ဘူးတိုက်ပွဲတွေလည်းအဲဒီကာလကြားထဲမှာအနာသာရပ်တန့်ထားမယ်ဆိုရင်တော့
ရွေးကောက်ပွဲကဒီရခိုင်နှုန်းအပြည့်မဟုတ်ရင်တော့မှာပေါ့နော်လုံးပိုင်တဲ့ဒေတာတွေကိုလုံးမယ်ဆိုရင်တော့လုံးဖြစ်တယ်ဒါပေမဲ့ရွေးကောက်ပွဲကော်မရှင်သဘောထားတနည်းအားဖြင့်အစိုးရရဲ့သဘောထားပေါ်မှာမကြည့်ရဲဟုတ်ကြတော့မိမာတယ
်။လာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမယ်။ဖန်တီးအိမ်ရက်ဘက်အဖွဲ့ရဲ့ဒါရိုက်တာဒေါခင်လေးငယ်ကတော့ကိုဗစ်ကရောဂါကြောင့်ရွေးကောက်ပွဲရွှေဆိုင်တာမျိုးရှိရင်လဲမြို့နယ်အလိုက်ရွှေဆိုင်တာကိုဦးစားပေးစဉ်းစားမယ်လို့ယူဆကြောင်းပြောပါတယ်
။ဥပဒေထဲမှာတော့ဦးနာရွေးကောက်ပွဲကော်မရှင်အရဟိုသဘာဝဘေးအန္တရာယ်အကြောင်းဖြစ်စေပေါ့နော်။လုံခြုံရေးအခြေအနေအကြောင်းဖြစ်စေအဲရွေးကောက်ပွဲကိုတွတ်တော့တစုံလုံးလို့တော့မဟုတ်ပဲနည်းမြေအလိုက်ပေါ့နော်။သူရွေးကောက်ပွဲကိုဒီကြစီလေခွဲပြီးတော့သူဟိုဟာရွှေဆိုင်တာမျိုးတွေလုံးလို့ရရလို့တော့ပါတယ်ရှင်ပါတော့ကျမအထင်သာတော့တကယ်လို့ရွှေဆိုင်မယ်ဆိုလဲဒီရွေးကောက်ပွဲရက်တွေအကုန်လုံးရွှေဆိုင်တာဟဲ့သူတို့နည်းမြေအလိုက်ခွဲကြပြီးရွှေဆိုင်တာမျိုးတွေလုံးဖို့ပထမဦးစားပေးစဉ်းစားလိမ့်မယ်လို့ထင်တယ်ဟုတ်ဒါမှမဟုတ်တနိုင်ငံလုံးမှာကိုအရင်ဒီကိုဗစ်အခြေအနေပြန်ပွားလာရင်တော့ရွေးကောက်ပွဲကျင်းပမယ်ရက်ကိုဖြေဖို့တော့ခေကောင်းဖြစ်လာနိုင်တယ်ပေါ့ဟုတ်ကဲ့
ရွေးကောက်ပွဲကွန်ရှင်ကတော့ကိုဗစ်ကာယောဂါကာလအတွင်းကျင်းပမဲ့ရွေးကောက်ပွဲမှာလုံခြုံစိတ်ချစွာမဲပေးနိုင်ရေးအတွက်မဲယုံအရေးအတွက်တိုးမြင့်တာမဲယုံနယ်မြေတိုးချဲ့တာတွေလှုပ်ဆောင်ဖို့အပြင်မဲဆွဲစည်းရုံးရာမှာလည်းတိကျတဲ့စည်းကမ်းတွေထုတ်ပြန်သွားဖို့ပြင်ဆင်နေကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။လာမယ့်ရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်အတွက်ကိုယ်စားလှယ်1948ဦးအမျိုးသားလွှတ်တော်အတွက်986ဦးပြည်နယ်နဲ့တိုင်းဒေသကြီးတွေအတွက်3849ဦးနဲ့တိုင်းရင်းသားလူမျိုးရေးရာကိုယ်စားလှယ်အတွက်212ဦးတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကျွန်တော်ဝင်းမင်ပါရွေးကောက်ပွဲမတန်ခင်နှစ်လကျော်တာတာလူလေးမှာပဲကြားပြည်နယ်ဝင်ကြီးချုပ်ကိုတမရကယာရုကရက်ဆဲလိုက်ပါပြီကြားပြည်နယ်လွှတ်တော်ကအခုလိုလှုပ်ပေးဖို့အစိုးရပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝန်တချို့ပါဝင်အများစုမဲနဲ့ဆုံးဖြတ်ပြီးနှစ်ရက်အကြာမှာဖြစ်လာတာပါ။ပြည်နယ်လွှတ်တော်ကပထမဆုံးချိန်ဝန်ကြီးချုပ်ကိုဖြုတ်ခဲ့တဲ့အကြောင်းအခြေခံဥပဒေအရလုပ်တာဖြစ်ပြီးဆက်ရင်ဆိုင်သွားမယ်လို့ပြောလာတဲ့ဝန်ကြီးချုပ်ဟောင်း UL ဖောင်ရှိုကိုမေးထားပါလေ။ဝန်ကြီးချုပ်ကအခုကတာဝန်နဲ့ရဆက်လိုက်ပြီလို့သမရယုံကစာရောက်တဲ့ကြားလို့
ဟုတ်တယ်လေ
။အဲ့ဒါလေးနည်းနည်းရှင်းပြပေးလို့ရမလား
။ဒါသမရကြီးတို့ကဒါဝီရီမကောင်နဲ့ညီကိုထက်ကြည့်ခဲ့ရပြီ။စီမံဆောင်ရွက်တဲ့ပုံမှာကျွန်တော်ကျင်းနေပါတယ်။ဒါအထက်ကကြီးကြီးစီမံတာပဲဗျာ။ကျွန်တော်နိုင်ငံရဲ့ဝိသုဘုံအခြေခံဥပဒေပြဋ္ဌာန်းထားတဲ့အတိုင်းပေါ့ဗျာ
။ဟုတ်ကဲ့။တမရိုက်ရှီယာစာဘယ်ချင်းအရောက်လာလဲဝင်းကျုပ်စီရောလေ
။ဒီနေ့နှစ်နိုင်ကျော်လောက်ပေါ့
။ဟုတ်ကဲ့။ကြိုပြီးတော့တည်ထားလာအခုလိုစာလာမယ်လို့
။ဒါဒါဒီကိစ္စတွေကဘယ်လိုကြိုတည်မှာလို့ရောက်တဲ့ချိန်မှာတည်တာပေါ့
။ဟုတ်ကဲ့။ဘာကြောင့်အခုလိုနည်းနည်းဆန်းဆန်းဆုံးဖြတ်လိုက်ရတယ်လို့ထင်လဲ
။ဘာကြောင့်ဖြစ်သွားလဲဆိုတော့အမှန်တရားဆိုတော့ပြတ်ပေါ်တော့မဟုတ်ပါဘူး။အမှန်တရားအတွက်ဒါနိုင်ငံတော်အတွက် GDP အတွက်ကလည်းပဲအတင်းငန်းဆန်ပေါင်းရတယ်လို့ပဲကျွန်တော်ယုံကြည်တယ
်။ဟုတ်ကဲ့ဝင်းကျုပ်။အဲ့တော့ဟိုဝင်းကျုပ်ရဲ့တာဝန်တွေကိုဘယ်လိုဆက်လက်ဖို့ရှိလဲ
။ကျွန်တော်တာဝန်ကျွန်တော်လွှဲပြီးပြီပေါ့။လွှဲပြီးပြီလေ။ကျွန်တော်ဆရာဘက်ဝင်းကြီးတယောက်လွှဲပြီးပြီလေ။ဆက်ပြေးမှုမျိုးဆင်းရဲဝင်းကြီး boss ကိုပေါ့
။ဟုတ်ကဲ့ရှိမှာရောဘာဆက်လက်ဖို့အမှန်ထားလဲ
။ရှိမှာတော့နိုင်ငံရေးကိုကိုယ်ပါတီရဲ့မူတိုင်းဒီဇိုင်းမှမဲ့ဆက်သွားမယ်။နော်။ကိုယ်ပါတီရဲ့မူတိုင်
းဟုတ်ကဲ့အခုကတော့ဒီရွေးကောက်ခံကိုယ်စားလှယ်ဖြစ်တော့ဆက်လက်ခွင့်ရှိတာပေါ့နော
်။ဟုတ်ပါတယ်ကိုယ်စားလှယ်ကိုယ်စားလှယ်ပေါ့ကိုယ်စားလှယ်ဆက်လုပ်ရတော့မှာပေါ့
။ဟုတ်ကဲ့အခုကိစ္စကိုရင်ဆိုင်သွားဖို့ရှိလား။
ကိစ္စလားဥပဒေကြောင်းလမ်းရတာတော့အဲမဲ့ကိစ္စတွေတွားမှာ
ဟုတ်ကဲ့ဟုတ်ကဲ့ဝင်းကျုပ်ကမျှော်မှန်းထားလာခုလို့ဖြစ်လာမယ်လို့
ဒါလောကဒဏ်ကိုရင်ဆိုင်ကက်တန်မှုအတင့်မယ်ကျွန်တော်မျှော်မှန်းထားတာလားလောကဒဏ်ကိုအကောင်းဆုံးရင်ဆိုင်ကက်တန်ကျော်လာနိုင်ကလူသားတိုင်းရဲ့တာဝန်ပဲရင်ဆိုင်ကက်တန်ကျော်လာနိုင်တော့အောင်မြင်မှုရမှာပဲကျွန်တော်ဒီလိုပဲခင်ကြတာအတက်လန်းတက်ပြီးပြီနော်အတက်လန်းကိုတက်ပြီးသွားပြီအစင်လန်းရဲ့အတက်ကိုလည်းကျွန်တော်ကခွန်နဲ့အင်းနဲ့အားနဲ့အမှန်အတည်းနဲ့တက်ဖို့အငြင်းအစင်တက်မယ်ငါဆက်လက်ကြိုးပမ်းသွားမယ်အကောင်းဆုံးကွန်ထရက်ကောင်းအောင် ပုံမှန်ပြေဆုံးတဲ့ပြေဆုံးအောင်ဒါကျွန်တော်အများကြီးတင်ယူကြိုးပမ်းဆောင်တော့မှာဖြစ်ပါတယ်ကျွန်တော်နိုင်ငံအတွက်ကျွန်တော်ပြည်နယ်အတွက
်ဟုတ်ကဲ့လာမယ့်ရွေးကောက်ပွဲမှာရောဝင်ကြိုပြန်ရွေးခံမှု
ကြီးမှာပေါ့နော်လာမယ့်ရွေးကောက်ပွဲလည်းကြီးမှာပေါ့
ဟုတ်ကဲ့ဝင်ကြို
မလေးရှားနိုင်ငံမှာပြန်ပေးဆွဲရာဇဝတ်ကိုင်းတကိုင်းကိုရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ရမှာအဓိကတန်လျာရှိသူမြန်မာနိုင်ငံသားကိုအသေးပြစ်ခတ်ဖမ်းဆီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးပါပါ။မြန်မာနဲ့နိုင်ငံသားတွေကိုပြန်ပေးဆွဲငွေတောင်းနေတဲ့ပြန်ပေးကိုင်းဝင်တွေအဖြစ်တန်လျာရှိသူတွေကိုမလေးရှားနိုင်ငံပီနန်မြို့အနီး People Habitat အရက်ကစီအုံးဆိုင်ထဲမှာရဲတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနှင်ခဲ့တာပါ။အင်္ဂါနေ့ကစီးနှင်မှုအတွင်းအသက်30ကျော်အရွယ်မြန်မာနိုင်ငံသားကရဲရင်တလက်နဲ့ခုခံမှုကြိုးစားခဲ့တာကြောင့်အသေးပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းကိုလည်းပြည်내ရဲတပ်ဖွဲ့မှဒူတပ်ဆဟာဘူဒင်ကသတင်းတောက်တီကိုပြောပြခဲ့ပါတယ်။ပြန်ပေးခိုင်းမှာအဓိကကြိုးကင်ဥဆောင်သူတွေရှိရာနေရာကိုတွားရောက်ဖမ်းဆီးချိန်မှာတော့အဖမ်းမခံဘဲလက်နက်နဲ့ခုခံတိုက်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်တွေကကိုယ့်ကိုယ်ကိုကာကွယ်တဲ့အနေနဲ့ပြစ်ခတ်ခဲ့ရကြောင်းပြည်내ရဲတပ်ဖွဲ့မှကမလေးရှားဘာသာနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံသားတွေအများစုပါဝင်တဲ့ပြန်ပေးခိုင်းဟာမကြသေးခင်အချိန်အထိလူ25ဦးထက်မနည်းကိုဖမ်းဆီးချုပ်နှောင်ထားပြီးမိသားစုတွေစီမှငွေညှစ်တောင်းခံခဲ့ကြတဲ့မှုကင်းမှတ်တမ်းတွေရှိသူတွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဩဂုတ်လ14ရက်နေ့တုန်းကတော့ဂျလန်းချန်ငားမွေးမြူရေးကံမှာအလုပ်လုပ်နေတဲ့အသက်38နှစ်အရွယ်မြန်မာနိုင်ငံသားအမျိုးသားတဦးကိုပြန်ပေးခိုင်းဝင်တွေကရာဘာကြမ်းတစ်ခုမှရိုက်နဲ့ဖမ်းဆီးချုပ်နှောင်ထားပြီးဇနီးဖြစ်သူကိုငွေညှစ်တောင်းခံနေတဲ့အချိန်ရဲတပ်ဖွဲ့ကဟန်တာဖမ်းဆီးနိုင်ခဲ့ပြီးနောက်ပိုင်းမှာတော့မတင်ငါသူတွေကိုခြေရလိုက်နိုင်ခဲ့တာလို့လည်းဒေသခံသတင်းတွေမှာဖော်ပြကြပါတယ်။ပြန်ပေးခိုင်းနဲ့ဆက်နွယ်ပြီးမြန်မာနိုင်ငံသား6ဦးနဲ့မလေးရှားနိုင်ငံသား5ဦးကိုဖမ်းဆီးထားပြီး1962ခုနှစ်ပြန်ပေးဆွဲမှုဆိုင်ရာဥပဒေပုံမှန်သုံးတဲ့အရေးယူမှာဖြစ်တယ်လို့လည်းမလေးရှားအနာပိုင်တွေကပြောပါတယ်။မလေးရှားနိုင်ငံမြန်မာတန်ယုံကအလုသမာတန်ရာရှိဦးအောင်စောမင်းကတော့ရဲတပ်ဖွဲ့ကပြစ်ခတ်ဖမ်းဆီးခဲ့သူနဲ့ပတ်သက်လို့အခုချိန်ထိတရားဝင်အကြောင်းကြားတာရှိမရှိမသိရသေးဘူးလို့ပြောပါတယ်
။သူကတော့ဆေးရုံမှာရောက်နေတာစံပရန်ဆေးရုံဆိုလားကျွန်တော်ဒီအဲ့အဲ့ဆေးရုံရောက်နေတာတဲ့အဲ့အဲ့အလောင်းကဂျီဝန်ကအတုအတုအတုကိုင်းထားတာလို့ပြောပါတယ်ဟုတ်ကဲ့ဂျီဝန်ကအတုခဏတော့ဘာလူမျိုးလဲပါညာတော့ဘယ်သူမှပါမမသိဘူးပေါ့နော်စံယုံကတော့သူတို့ဆက်ဟိုဒီဒီနိုင်ငံအစိုးရဆက်တွေ့လားမတွေ့လားတော့ကျွန်တော်မသိဘူးပေါ့နော
်စီလန်ကောပီနယ်ကနေရာတချို့မှာတော့လူရဲမှုနဲ့ဖောက်ထွင်းမှုပေါင်း45မှုတက်မနေကျူးလွန်ခဲ့တယ်လို့တန်လျာရှိတဲ့သူတွေကိုတော့မနေ့တုန်းကရဲတပ်ဖွဲ့ကလိုက်လံရှာဖွေနေကြောင်းကိုလည်းဒေတာကန်သတင်းတွေကဖော်ပြပါတယ်။တန်လျာရှိသူတချို့ကိုတော့ဆက်လက်ရှာဖွေနေသေးဖြစ်ပြီးဖမ်းဆီးမိသူတွေထဲမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့ဒုက္ခသည်ကပြကင်ဆောင်ထားသူတွေပါဝင်နေပြီးရာဇဝတ်မှုတွေနဲ့ဆက်နွယ်တဲ့တပ်တေကန်ပစ္စည်းတွေကိုလည်းသိမ်းဆည်းရမိခဲ့ကြောင်းပြည်내ရဲတပ်ဖွဲ့ကိုကိုးကားပြီးသတင်းတွေမှာဖော်ပြထားပါတယ်ရှင်။ကျမမအေးပါပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာနှစ်ပေါင်း80ကျော်ရှိလာပါပြီ။မှတ်တမ်းဆိုလို့တပ်မတော်ကထုတ်ဝေတဲ့စစ်သမိုင်းလောက်ပဲရှိတာပါ။ဒါမဲ့2019ခုနှစ်အတွင်းပြစ်ခတ်တိုက်ခိုက်မှုတွေကိုသူတေသနာပြုထားတဲ့စာတမ်းစောင်ထွက်ပေါ်လာပါတယ်။ဒီစာတမ်းအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့2019ခုနှစ်ကတိုက်ပွဲမှာကြာဆုံးသူပေါင်း900ကျော်နဲ့1900အကြားမှာရှိနိုင်တယ်လို့ခန့်မှန်းပါတယ်။တိုက်ပွဲကြောင့်သေဆုံးရသူအရသာ150ကျော်ရှိတယ်လို့မြန်မာ Institute of Peace and Security ကထုတ်ဝေတဲ့နှစ်လည်မှတ်တမ်းမှာဖော်ပြပါတယ်။အစိုးရခန်းစားကစာမျက်နှာ114မျက်နှာရှိပြီးတွဲဖက်စာရွက်စာတမ်းနဲ့ပေါင်းလိုက်ရင်စာမျက်နှာ300ကျော်ရှိတဲ့မှတ်တမ်းဖြစ်နေပါတယ်။ဒေါက်တာမင်းစောဦးခေါင်းဆောင်တဲ့သုတေသီအဖွဲ့ကပြုစုတာပါ။မ နိုင်ငံခြားအလှရှင်နဲ့တက္ကသိုလ်ရဲ့အကူအညီထောက်ပံ့မှုကြောင့်ဒီနှစ်လေစာရန်ကိုထုတ်ဝေနိုင်တာလို့ဆိုပါတယ်။မြို့နယ်လိုက်ဖြစ်ပွားတဲ့လက်နက်ကင်ပဋိပက္ခတွေကိုစောင့်ကြစစ်ဆေးတဲ့စနစ်ကိုအသုံးပြုပြီးသုတေသနလုပ်ထားတာလို့ဆိုပါတယ်။တပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်16ဘွယ်ဆက်ဆံရေးအခြေအနေကိုတင်ပြထားပါတယ်။တိုင်းရင်းသားတပ်ဖွဲ့16ဘွယ်ထဲမှာ10ဘွယ်ကတပီလုံးအပြစ်ကတ်ရစာချုပ် NCA ကိုလက်မှတ်ထိုးထားပါတယ်။၅ဘွဲ့ကတော့နှစ်ဦးတစ်ဖက်သဘောတူချက်ရယူထားပါတယ်။ကျန်၄ဘွဲ့မှာဘာသဘောတူညီချက်မှမရှိတဲ့အတွက်သူတို့နဲ့ပြစ်ခတ်တာအများဆုံးဖြစ်ပါတယ်။တပ်မတော်လက်အောက်ခံပြည်သူ့စစ်နဲ့နေကြားဆောင်တပ်တွေဆိုတာလည်းရှိပါသေးတယ
်။ဒါပေမဲ့2019မှာအဓိကဖြစ်ပွားတဲ့ပဋိပက္ခဟာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲကြီးငယ်တွေဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတိုင်းရင်းသားတပ်ဖွဲ့ချင်းတိုက်ခိုက်တာမျိုးရှိပေမဲ့မနေ့ကတော့နေပါသွားတယ်လို့ဆိုပါတယ်။တောင်ပလောင်တပ်ဖွဲ့နဲ့ RCSS ရှမ်းတပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေညွန်နေလာပါတယ်။ NCA ပြည်အစာချုပ်လက်မှတ်မထိုးရသေးတဲ့ KIA ကချင်တပ်ဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲမဖြစ်အောင်ကချင်ပြည်နယ်မှာရှောင်ရှားနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ရှမ်းပြည်မြောက်ပိုင်းမှာတော့တပ်မတော်နဲ့ KIA ကြားတိုက်ပွဲတွေရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းရဲ့ထူးခြားချက်ဟာ TNL တပ်ဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေရှိနေတာဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာတော့ရခိုင်တပ်ဖွဲ့နဲ့တပ်မတော်အကြတိုက်ပွဲတွေဖြစ်ပွားပါလေ။ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်မှာဖြစ်ပွားတာများပါလေ။ရခိုင်တပ်ဖွဲ့ကထိုးစစ်ဆင်တာကိုတပ်မတော်ကတုံ့ပြန်တိုက်ခိုက်ပြီးစခန်းတွေကိုခြေမုံးဖို့ကြိုးပမ်းပါလေ။တပ်မတော်ကလေကြောင်းကပါတိုက်ခိုက်လာပါတယ်။ရဲ့လှုပ်ရှားမှုကြောင့်အရသာအုပ်ချုပ်မှုစနစ်ပါပျက်စီးသွားတယ်လို့ဆိုပါလေ။ရခိုင်တပ်ဖွဲ့တအောင်ပလောင်တပ်ဖွဲ့နဲ့ဟုတ်ကန်တပ်ဖွဲ့တို့ရဲ့ပူးတွဲတိုက်ခိုက်မှုကြောင့်ဩဂုတ်လမှာတရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းနှစ်ပတ်လောက်ပိတ်ဆို့သွားပါတယ်။ဒါပေမဲ့ဒီတိုက်ပွဲမှာ KIA ခေချင်းတပ်ဖွဲ့မပါဘူးလို့ဆိုပါတယ်
။လွန်ခဲ့တဲ့2019မှာဖြစ်ပွားတဲ့တိုက်ပွဲ95ရာခိုင်နှုန်းဟာ NCA အပြစ်ရစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားတပ်ဖွဲ့၄ဘွဲ့နဲ့တပ်မတော်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကများပါတယ်။TNL တောင်ပလောင်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့နဲ့တပ်မတော်တို့အများဆုံးတိုက်ခိုက်မှုတွေတွေ့ရပါတယ် AA တပ်ဖွဲ့နဲ့တပ်မတော်တို့တိုက်ခိုက်ရမှာတပ်သား800နဲ့1500ကျော်ကြာဆုံးပါတယ်တောင်ပလောင်တပ်ဖွဲ့နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာတော့တပ်သား80နဲ့120ကျားဆုံးရှုံးမှုရှိခဲ့ပါတယ်ရခိုင်တပ်ဖွဲ့ TNL နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲမှာရဲသားအသေးပြောက်အများဆုံးဖြစ်ပါတယ်ဒီပြည်လုံးမှာဖြစ်ပွားတဲ့တိုက်ပွဲတွေထဲမှာတမရုံနဲ့ AA ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲက58ရာခိုင်နှုန်း TNL တပ်ဖွဲ့နဲ့တမရုံကြားဖြစ်ပွားတဲ့တိုက်ပွဲက23ရာခိုင်နှုန်းရှိပါတယ်။ရှမ်းပြည်မြောက်ပိုင်းမှာတလာတဲ့တိုက်ပွဲတရာကျော်ဖြစ်ပွားခဲ့ပါတယ
်။2019မှာတမရုံနဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြလက်နက်ကင်ပဋိပက္ခအကြိမ်ပေါင်း 1000 ကျော်ဖြစ်ပွားပြီးတိုင်းရင်းသားတပ်ဖွဲ့အချင်းချင်း45ကြိမ်ပစ်ခတ်ကြပါတယ်။ပြည်သူ့စစ်တိုင်းရင်းသားတပ်ဖွဲ့အစိုးရတပ်သားနဲ့ရက်လာဂိုင်းနေပေါ်ဝင်တဲ့အကျန်းဖက်မှုက24မှုရှိတယ်လို့ဆိုပါတယ်။ခြုံကြည့်ရင်တော့2019မှာတပ်မတော်နဲ့တိုင်းရင်းသားတပ်ဖွဲ့တွေအကြတိုက်ခိုက်မှု20နီးပါးတိုးပွားလာပါတယ်။ဒါကလည်းတပ်မတော်နဲ့ရခိုင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲတွေများပြားလာတာရဲ့တပ်မတော်နဲ့တန်အောင်ပလောင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတိုးပွားလာတာရဲ့အကြောင်းဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့အချင်းချင်းတိုက်ခိုက်မှုက50ရာခိုင်နှုန်းကျဆင်းသွားပါတယ်။NCA အပြည့်အစာချုပ်လက်မမထိုးသေးတဲ့တိုင်းရင်းသားတပ်ဖွဲ့တွေနဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲအကြီးအကျယ်တိုးပွားလာတာသဘောကျပုံရပါတယ်။ဒါပေမဲ့ NCA အပြည့်အစာချုပ်လက်မထိုးထားတဲ့ KNU ကရင်တပ်ဖွဲ့နဲ့တပ်မတော်တို့ပြစ်ခတ်နေလေတာကတော့မကောင်းတဲ့လက္ခဏာဖြစ်ပါတယ်။ပြစ်ခတ်မှုတွေဟာငြိမ်းချမ်းရေးဆွေးနွေးမှုကိုမင်းမိန်ပေးလေစီပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာကွယ်ရေးအရေးတကြီးအပြည့်လို့ဖို့ရှင်းပြထားပါတယ်။အခုနှစ်ပတ်ကျော်ကာလအတွင်းကိုဗစ် -19 ဟာရခိုင်ကစလူနေထူထပ်တဲ့ရန်ကုန်ပြင်တခြားတနင်္ဂနွေနေ့ပါအချိန်တိုတွင်လှည့်နှံစွာကူးစက်ပြန့်နှံ့သွားတာမို့ကာကွယ်ရေးအတွက်အရေးတကြီးလမ်းစုံလမ်းကွာရောက်နေပြီလို့ကျန်းမာရေးဝန်ကြီးကတတိပေးလိုက်ပါတယ်။ဘလို့အပြည့်စနစ်တကျကာကွယ်ဖို့အရေးကြီးပါလဲ။အသေးစိတ်ကာကွယ်ပုံကိုရန်ကုန်ဆေးရုံကြီးအရေးပေါ်ထဏရဲ့ပမောက္ခဌာနမှဒေါက်တာမမောဦးကိုကျွန်တော်မေးထားပါတယ
်။ဟုတ်က
တဲ့ရေးပေါ်သူခုဆရာဝန်ကြီးပမောခဒေါက်တာမမောခင်ဗျာဒီ COVID-19 ကအခုမြန်မာနိုင်ငံထဲမှာတခိုင်ကနေပြန်စပြီးတော့တခြားဒေသတွေအထူးသဖြင့်လူနေပိုထူထပ်ပြီးပိုကူးနိုင်တဲ့ရန်ကုန်ကပါပေါ့နော်တင့်လာတာကကျန်းမာရေးဝန်ကြီးရဲ့ဒီနေ့ကစကားအရဆိုရင်အချိန်တိုတွင်လျှင်မြန်စွာကူးစက်ပြန်ပွားနေတာမို့အရေးကြီးတဲ့လမ်းစုံလမ်းကွက်ကိုရောက်နေပြီးတော့အဆိုးဆုံးဖြစ်လာနိုင်ခြေတွေကိုလည်းမှန်းဆပြီးတော့ပေါ့နော်ကာကွယ်လုပ်ငန်းတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်ဖို့ပို့လို့ဖို့ပေါ်ဆရာနော်သတိပေးလိုက်တာမို့အခုရန်ကုန်မှာဆိုလည်းဒီကူးစက်မှုကဒီခွေးဆက်တွေပါပြန်လိုက်လို့မရတဲ့အနေထားမှာဆရာအနေနဲ့ရောအဓိကဖြည့်သူတွေကိုအခုလိုအရေးကြီးလာချိန်မှာပေါ့နော်ဘာစပြီးတော့အကြံပေးချင်လဲဆရာ
။ဟိုပါဒီမှာတော့နေရာအနှံ့ဖြစ်နေပြီပေါ့နော်။အဲ့နဲ့ဒီနေအားလုံးမိဘလောက်မိဘပါနေတဲ့သဘောရှိအောင်နော်။ကိုဗစ်လူနာအရေးအတွက်များလာတဲ့ကူးစက်မှုနှုန်းကလည်းပဲဒီတကာဖြစ်တဲ့ကိုဗစ်ရောဂါပိုးရဲ့မျိုးအစားရဲ့ပုံစံတိုင်းကကူးစက်နှုန်းအရမ်းမြန်တာကိုတွေ့ရတယ်။အဲ့တော့ရခိုင်ပြည်နယ်မှာဆိုရင်နေချင်းညချင်းရှားကနန်းတိအများကြီးတိုးတက်သွားတဲ့အခြေအနေမျိုးဆိုတော့ကာကွယ်ရေးတွေကိုကြိုတင်ပြီးတော့လုပ်သွားဖို့ကအဓိကအရေးကြီးနေတဲ့အခြေအနေမှာရှိနေတယ်ဆိုတော့ကျွန်တော်ကိုဗစ်ကာကွယ်ရေးနည်းလမ်းနေတဲ့မှာကိုဗစ်ဒီသက်ရှူလမ်းကြောင်းကနေပြီးတော့ကူးစက်တယ်လို့သိချင်ချာသိရှိထားတဲ့အခါကျတော့သက်ရှူလမ်းကြောင်းကိုကာကွယ်နိုင်ဖို့ဆိုတော့အရေးကြီးဆုံးအိစားတစ်ခုကတော့ mask ပဲပေါ့နော်ဒီနှာခေါင်းကြီးအသက်နဲ့နှာခေါင်းကြီးကိုသေသေးချာချာကိုတယောက်တည်းရှိနေတဲ့အချိန်ကလွဲလို့တခြားနေရာတိုင်းမှာမတ်ကိုစနစ်တကျတက်ဆင်တဲ့နေအဓိကထားပြီးတော့ပြောလို့ပ
ါဟုတ်ကဲ့ဆရာအဲ့တော့ဘလို့စနစ်တကျပေါ့နော်ဘယ်နေရာတွေမှာဘလို့မျိုးစားတွေကိုတက်တင်တယ်ဆိုတာလေးပါအသေးစိတ်ရှင်းပြပေးပါလားဆရာ
သူတဖြစ်တော့တခြားလူတိုင်းဟာကိုဗစ်အန်ဒီရရှိတယ်ဆိုတဲ့လူတိုင်းလိုပဲသတ်မှတ်လိုက်ပြီးတော့တယောက်ချင်းမဲ့တွေ၊နှစ်ယောက်ချင်းမဲ့တွေ၊သုံးယောက်ပဲတွေ့ဒါမှမရှောင်လွှဲနိုင်တဲ့တိုးဆိုင်နေဈေးတွေကမ္မတိုင်နေပတ်စားစီးတဲ့အခါဒီရထားစီးတဲ့အခါဒီလိုအခါမျိုးတွေမှာဆိုရင်ဒီမတ်ကပဲကိုယ့်အသက်ကိုကယ်သွားတဲ့သဘောရှိနေပါတယ်။ဒီမတ်က N95 ကြီးတက်မှလို့ဆိုလိုပါဘူး။ Surgical Mask ခေါ်တဲ့အခုခွဲစိတ်ကန်းသုံး Mask တွေဒါအပြင်အဝတ်နဲ့ချုပ်တဲ့ Mask ပဲဖြစ်ဖြစ်ကိုယ့်ရဲ့နှာခေါင်းနဲ့ပါးစပ်နဲ့ကိုကာကွယ်ထားဖို့အဓိကအရေးကြီးတာပေါ့နော်။နောက်တစ်ခုကကျတော့နောက်တစ်နေရာနေနိုင်တာကတော့ဒီနှာခေါင်းနဲ့ပါးစပ်နဲ့ကိုဆက်ဆက်နေတဲ့ညလုံးကလည်းဝင်နေတာပေါ့နော်။ကိုယ့်ရဲ့မျက်နှာပိုင်းဆိုင်ရာရှိတဲ့နေရာတွေကိုဆုံးကြုံသွားဖုံးကွယ်ဖို့ကအဓိကအရေးကြီးတဲ့အခြေအနေမှရှိတာပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဆေးရုံတွေမှာတကယ်လူနာတွေနဲ့တန်လျာရှိတဲ့လူနာတွေကိုဗစ် confirm ပေါ့နော်။ကိုဗစ် positive ရှိတဲ့လူနာတွေဒီလိုမျိုးနဲ့ထိတွေ့နေတဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်လည်းပဲဒီ mask ကိုတည်တည်ချာချာတတ်တဲ့အခါမျိုးကြရင်ကူးစက်မှုကကျွန်တော်တို့ရဲ့ရေပေါ်ဌာနတွေမှာတော့တော်တော်စီတော့ကူးစက်မှုရဲ့အခြေအနေကိုခုတတိမတွေ့ရအောင်။ဒါကြောင့်မလို့ဒီဥစ္စာကတော်တော်လေးကိုကာကွယ်ပေးတဲ့အနေအထားမှရှိပါတယ်။ဒါပေမဲ့မတ်စော့တက်ထားပေမဲ့မျက်နှာနဲ့တဝိုက်ကိုကိုယ့်ရဲ့လက်နဲ့ကင်တွယ်မိတဲ့အတွက်ကြောင့်လည်းပဲကူးစက်နိုင်တဲ့အခြေအနေမှရှိတယ်။ဒါကြောင့်မလို့လက်ကိုယ်လည်းတည်တည်ချာချာဆေးဖို့လိုတယ်။ဘာပစ္စည်းမဆိုတခုခုကိုကင်တွယ်ပြီးတိုင်းလက်ဆေးနိုင်ရင်ကောင်းပါလေ။ဒါမှမဟုတ်လည်းလက်ဆေးနိုင်မှုဒေဆင်းနေရည်အစီအစဉ်မဖြစ်တဲ့အခါမှလည်းလက်တန့်စင်ဆေးရည်နဲ့အမြဲမပြတ်သတိမပြတ်ဆေးကြောနေပြီးရင်လည်းအဆင်ပြေပါလေ
။ဟုတ်ကဲ့ဆရာကြီးဒီနေရာမှာ twist ရှိပါတော့ဒီမျက်နှာအကာတက်တာကရော
မျက်နှာအကာတက်တာကလည်းပဲတော်တော်လေးကောက်နေတာဆရာဝန်ဆရာမတွေကတော့လူနာချောင်းဆိုးတာလူနာကိုကျူးကျူးသားတာအနီးကစမ်းသရတာဒီဟိုအမျိုးတွေရှိတော့မျက်နှာအကာကိုအများတန်းကျွန်တော်တို့ကတော့ဝန်ကျပါတော့ဒီမှာလည်းပဲ mask ကိုလက်ဆေးတာကိုမျက်နှာအကာပါပါမယ်ဆိုရင်တော့ကျွန်တော်နည်းနည်းတော့ပိုစိတ်ချတာပေါ့လေဆိုတော့လည်းအဲ့မျက်နှာအကာကိုအောက်မော်တင်လာတာလို့ဘေးကနာချတာတာလို့အဲ့လိုမျိုးတွေပေါ့ခဏခဏကင်တွေတာမျက်နှာအကာကာရာခြင်းအပြင်ကောင်းတဲ့အချက်တစ်ချက်ကတော့ကိုယ့်မျက်နှာကိုပြန်ကင်ဖို့စိတ်မကင်ဖြစ်တော့ရှင်းမှာကာထားတာအဲ့ဒါတကူကတော့ညနေနဲ့ပဝန်းကျင်ကိုမတန့်ရှင်းတဲ့လက်နဲ့မကင်မိတဲ့အခြေအနေလေးကတော့နည်းနည်းတော့ယော့သွားကာနိုင်ရင်တော့လည်းကောင်းပါလေ
ဟုတ်ကဲ့ဆရာညနေအကာဟိုမတက်နိုင်ခဲ့လို့ရှင်ပေါ့နော်ညနေကိုမထိအောင်အခုကတော်တော်များကဒီ mask ဒီနှာခေါင်းစည်းကိုကင်ပြီးတော့ဆွဲချတာတို့အပေါ်တင်တာတို့နားမှာချိတ်တာတို့မျိုးစုံလောက်ကြတဲ့ခါကျတော့အဲ့ဒါတွေရောဆရာ
ဟုတ်ကဲ့လေရမ်းရေးကြီးတယ်ခင်ဗျနှာခေါင်းစည်းတက်လိုက်တာနဲ့တပြင်းနဲ့လူကနေရထိုင်ရတော့နည်းနည်းချက်တဲတဲ့အခါပဲဖြစ်ဖြစ်သူမို့ရင်လည်းပဲအကျင့်ပါနေတာပေါ့နော်။ကင်လိုက်မားလိုက်ပြန်တက်လိုက်နဲ့ဒီလိုလုပ်ချင်ရတာအန္တရာယ်ရှိတယ်။ဘာကြောင့်လဲဆိုတော့မတ်ကိုပြန်ကင်တဲ့အခါမှာနေရာပြောင်းကျင်တဲ့အခါမှာနှာခေါင်းစည်းရဲ့အပြင်ဘက်ပြင်ပနဲ့ထိတွေ့နေတဲ့အပြင်ဘက်ချမ်းကိုတော့ကင်တွယ်ရင်ပိုးတွေကအဲ့ဒီနေရာမှာပဲကြေကတ်နေတဲ့အခြေအနေမှာရှိတယ်။အဲ့ဒီကကင်တွယ်ပြီးသားလက်နဲ့ညနာပြန်ကင်မိမယ်တခြားနေရာတွေကင်မိမယ်ဆိုရင်ဒါအန္တရာယ်ရှိတဲ့အခါကျတော့ကျိုးနေရာပဲကျွန်တော်တို့ကကင်ရမယ်သဘောရှိပါတယ်။ဆွဲတင်တာဆွဲကြတာတကယ်လို့အကြောင်းကိစ္စတစ်ခုခုရှိခဲ့ရင်ဥပမာဟိုတခါတည်းကြတော့လေရေတောက်မယ်လေတခါလေကြတော့လေတစ်ခုခုစားမယ်ပေါ့နော်ဒီလိုအခြေအနေမျိုးမှာပြုပြင်တဲ့ခါမှာကျိုးရတာလေခြင်တွေ့ရမယ့်အခြေအနေကြီးပါလေနောက်တစ်မျိုးကမတ်ကိုပြန်ဖြုတ်တဲ့အခါမှာလည်းပဲဒီလိုပဲကျိုးရတာလေဖြည်းဖြည်းချင်းဖြုတ်ရပါတော့မတ်ကတုံခါသွားပြီးတော့က
plan တို့လူပြန်ရိုက်တဲ့ဟာမျိုးအလောက်ဒီစဉ်းနေနေဖြုတ်ရင်ဒီအပြင်ပမျက်နှာပြင်မှာကတ်နေတယ်ဒုက္ခပိုးနဲ့အတူပုံတွေအကုန်လုံးဟာမျက်နှာတဝိုက်ကိုစင်သွားတဲ့အခါမှာကိုပြန်ရှူသွင်းမိနိုင်တယ်အဲ့လိုချိုးကိုနောက်နေရွက်ကနေပြီးတော့ဖြည်းဖြည်းဖြုတ်ညလုံးမှာပိတ်ထားရမှာပဲချိုးကနေပဲကင်ပြီးမိုက်ပုံးနဲ့ထည့်ရမှာဖြစ်ပါတယ
်ဟုတ်ကဲ့နောက်ထပ်ရောဆရာကြီ
းနောက်တစ်မျိုးကတော့နေရာတကာကိုကင်ထားတဲ့လက်နဲ့ကိုယ့်ရဲ့မျက်နှာတဝိုက်ကိုပြန်မကင်မိဖို့သတိထားပြီးတော့ဒီအလေးအကျင့်လေးကိုတဖြည်းဖြည်းနဲ့လေ့ကျင့်သွားဖို့လိုပါတယ်ဒါလိုတက်နိုင်ရင်တော့ဈေးသွားတာတို့လူစုလူဝေးထဲမှာရှိတဲ့ပစ္စည်းပစ္စည်းတွေကိုကင်တွယ်ရမယ်ဆိုတဲ့အခြေအနေမျိုးဆိုရင်လက်အိတ် glove ပေါ့နော် glove ကိုဝတ်ဆင်ထားရင်လည်းကျွန်တော်ကောင်းပါတယ်လက်အိတ်ကိုသုံးတဲ့အခါလည်းပဲဒီ mask နဲ့အတူတူပါပဲလက်အိတ်ရဲ့အပြင်ပထိတွေ့တဲ့မျက်နှာပြင်တဝိုက်ကမြစ်ပင်နေပြီးယောဂဘုရားကြီးကူးနိုင်တဲ့နေရာဖြစ်တော့လက်အိတ်ကိုကျွန်တော်တို့ကပြန်ချွတ်မယ်ဆိုရင်လက်ကောက်ဝေးအရင်ကနေပြီးတော့လက်ရဲ့အတွင်းဘက်ကိုလက်ထိုးပြီးတော့ကြောင်ပြန်ကျွန်တော်တို့ကအရင်ကနေပြီးတော့ဆွဲချွတ်ပြီးတော့လက်အိတ်တစ်ခုကိုချွတ်အောင်ချွတ်လိုက်ပြီးတော့ချွတ်ပြီးသားလက်အိတ်ကိုတခြားလက်အိတ်ဝတ်ထားတဲ့လက်ကနေပြန်ဆုပ်ပြီးတော့နောက်တဲ့တစ်ဖက်ကလည်းအလားတူပဲချွတ်ပြီးတော့ချွတ်ပြီးတာနဲ့တပြိုင်နက်အဲ့ဒီလက်အိတ်ရဲ့အပြင်ဘက်မျက်နှာပြင်ကြီးအကုန်လုံးကဒီလိတ်ထားတဲ့အတွင်းမိုင်းကိုပြန်ဝင်သွားအောင်ချွတ်ဖို့လိုပါတယ်ပြီးရင်ပုံပေးကြတဲ့အပိုက်ပုံးတစ်ခုတွေကိုပြစ်ဖို့လိုပါတယ်ပြီးရင်လက်ပြန်ဆေးရမယ
်ဟုတ်ကဲ့နောက်ထပ်ရောအရေးကြီးတာ
ဒီလိုကုသမှုတွေပြန့်နှံ့နေတဲ့အချိန်မှာ stay home ခေါ်တဲ့ကိုယ့်အိမ်ထဲမှာပဲကိုနေတဲ့ကိစ္စကတော့တော်တော်လေးကိုအလုံးယုံဆုံးပဲအခြေအနေမှာရှိပါတယ်။နောက်တစ်မျိုးကတော့အခုအချိန်မှာပြန်ပြီးတော့တင်းတင်းကြပ်ကြပ်လုပ်နေတဲ့ကိစ္စတခုကတော့လူစုလူဝေးတွေကိုသွားတဲ့ကိစ္စ။ဒါလည်းအရေးကြီးပါတယ်။ဒီတိုင်းကူးစက်နေတဲ့လူများလေးလေးကူးစက်နိုင်ကြရများလေးလေးအခြေအနေမျိုးဆိုလူစုဝေးပြီးတော့နေတဲ့နေရာတွေကိုရှောင်ဖို့အရေးကြီးပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါရာဂဏန်းတီကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းသိန်းကဏန်းတီရှိလာနေပါတယ်။ကယားပြည်နယ်ပြည်နယ်လွတ်တော်ရုံးမှာပြည်နယ်ဝင်ကြီးချုပ်ရာတူရက်နာလိုက်ဖို့တပ်မတော်သားကိုယ်စားလှယ်အပါအဝင်လွတ်တော်ကိုယ်စားလှယ်၃ပုံ၂ပုံကျော်ကထောက်ခံမဲပေးပြီးရက်ဆဲဖို့အတည်ပြုလိုက်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာဝက်နာကြလို့ဒေသခံတွေမိသားစုအခက်ခဲကြုံနေရတဲ့အပြင်ကိုဗစ်ကပ်ရောဂါကြောင့်လည်းအလုံးလက်မဲ့အခက်ခဲတွေနဲ့ကြုံတွေ့နေကြရပါတယ
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုဇိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာကိုဗစ် -19 ကပ်ရောဂါရာဂဏန်းအထိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းသိန်းကဏန်းအထိရှိနေပါတယ်။စက်တင်ဘာလ9ရက်နေ့အထိရခိုင်ပြည်နယ်မှာကိုဗစ် -19 ကပ်ရောဂါကူးစက်ခံရသူ449ဦးရှိပြီးတော့မြမတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒီလအတွင်းမှာစစ်ရှောင်လူထု2သိန်းကျော်ရှိနေပြီဖြစ်တာကြောင့်တိုက်ပွဲတွေရပ်တန့်ပြီးကူးစက်ရောဂါလက်တွဲတိုက်ဖြတ်ပေးကြဖို့ရခိုင်တိုင်းနာမျိုးနွယ်စုများအစည်းအရုံး REC ရဲ့ပြောခွင့်ရကိုစောစောထွန်းကပြောပါတယ်ကူးစက်ရောဂါကြောင့်ရခိုင်ပြည်နယ်စစ်တွေမြို့မှာအသွာအလာကန့်တတ်ထားချိန်ဖြစ်ပွားနေတဲ့ရခိုင်တပ်တော် AA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲကြောင့် AA နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့အယက်သားအများပြားလဲဖမ်းဆီးခံထားရတယ်လို့သိရပါတယ်
။ကြရပြည်နယ်ဝင်ကြီးချုပ်ဦးအရဖောင်းရှိုကိုတာဝန်မှရက်စဲဖို့ပြည်နယ်လွတ်တော်ရုံးမှလွတ်တော်အမတ်တွေမဲခွဲဆုံးဖြတ်ရမှာတပ်မတော်တို့ကိုစလေအပါဝင်လွတ်တော်ကိုစလေ၃ပုံ၂ပုံကျော်ကထောက်ခံတီးပြုတ်လိုက်ပါတယ်။စက်တင်ဘာလ၁ရက်နေ့ကမဲခွဲဆုံးဖြတ်ခဲ့တာပါ။ကြရပြည်နယ်ဝင်ကြီးချုပ်ဟာလုတ်ပိုင်ခွင့်ကိုလွှဲတုံးစားလုတ်ခဲ့ကြောင်းတွေ့ရှိချက်နဲ့ပတ်သက်ပြီးမဲခွဲဆုံးဖြတ်ရမှာကရားပြည်နယ်လွတ်တော်တွင်ကတပ်မတော်သားကိုစလေ9ဦးရွေးကောက်ခံလွတ်တော်ကိုစလေ15ဦးတို့ကထောက်ခံမဲပေးခဲ့ကြတာပါကရားပြည်နယ်ဝင်ကြီးချုပ်အပြစ်ရှိမရှိတမတကဆုံးဖြတ်ဖို့ပဲကြံတော့တယ်လို့လွတ်တော်ဆောင်ဆိုင်ရေးကော်မတီအဖွဲ့ဥက္ကဋ္ဌဖရူဆုံမြို့နယ်မဲဆန္ဒနယ်အမတ်တပ်ပြည်နယ်လွတ်တော်ကိုစလေခူးသဲရဲကပြောပါတယ်ဝင်ကြီးချုပ်ဦးအေဖောင်းရှိုရဲ့ပြည်သူ့ပဏ္ဏငွေအလွဲတုံးစားမှုကိစ္စကရားပြည်နယ်ဘွဲတော်မြေကိစ္စတို့နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတွေးစီချက်တွေကိုအများပြည်သူရှေ့မောက်ဆင်းလင်းချပြပေးဖို့ဂရင်းနီအရက်ပက်အဖွဲ့အစည်း23ဖွဲ့ကလည်းဩဂုတ်လ31ရက် နေ့ကတောင်းဆိုထားပါတယ်
။မွန်ပြည်နယ်ကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုကာကွယ်ဖို့အတွက်စစ်တောင်းတရားအဝင်မော်တော်ကားလမ်းတင့်တဲ့လမ်းဟောင်းနေရာမှာကိုဗစ်စစ်ဆေးရေးဂိတ်ပိတ်လည်ထားရှိပြီးအပူချိန်တိုင်းတာမှုတွေခရီးသွားရာဆိုရဲချက်လက်ကောက်ယူမှုတွေပြုလုပ်နေပါတယ်။ဩဂတ်စ်လနောက်ပိုင်းကစပြီးကနေ့အထိတိန်စရက်မြို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲတပ်ဖွဲ့ကျန်းမာရေးဌာနဆိုင်ရာတွေနဲ့ဒေသခံလူမှုအဖွဲ့အစည်းတွေပါဝင်တဲ့အဖွဲ့အစုံကအလဲကျတာဝန်ခွဲဝေပြီးစစ်ဆေးမှုတွေပြုလုပ်နေပါတယ်။ကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့ရခိုင်ပြည်နယ်ဘက်ကပြန်လာသူတွေကွာရန်တင်း21ရက်ဝင်ရမယ်လို့ဆိုပါတယ်။စက်တင်ဘာ1ရက်အစိုးရကျန်းမာရေးဌာနထုတ်ပြန်ချက်အရလက်ရှိပြည်ထောင်စုတဝန်းလုံးကိုဗစ်ရောဂါကူးစက်ခံရသူ919ဦးအနက်မွန်ပြည်နယ်မှာ16ဦးကူးစက်ခံနေရပါတယ်
။ကရင်ပြည်နယ်ဘက်မှာတော့ချုံခိုတိုက်ခိုက်မှုထောင်ပိုင်းပေါက်ကွဲထိခိုက်မှုတွေကြောင့်တပ်မတော်တား5ဦးသေဆုံးသွားပါတယ်။ဩဂုတ်လ30ရက်နေ့ကမြပတီကော့ကရိတ်လမ်းဟောင်းမှာတပ်သား2ဦးပစ်တပ်ခံခဲ့ရပါတယ်။တေဆုံသွားတဲ့တပ်မတော်တား2ဦးရဲ့အလောင်းကိုသွားတည်တဲ့တပ်စုကလည်းထောင်ပိုင်းထပ်မံထိခိုက်ပေါက်ကွဲလို့စစ်သား3ဦးထပ်မံတေဆုံသွားပါတယ်။5ဦးသေ5ဦးတန်ရန်ရခဲ့တဲ့အရာရှိစစ်တီတွေကတော့မြပတီမြို့တင်ကန်းညင်အောင်ခြေဆိုင်ချင်းမြန်တက်ရင်အမှတ်313ညနဲ့အမှတ်ခွန်ဆက်တွယ်ရေးတပ်ကဖြစ်ပြီးတော့တေဆုံသွားတဲ့ထဲမှာပူကြီးအဆင့်အပါဝင်ကော့ကရိတ်မြို့နယ်ကတူရဲအုပ်အဆင့်ရှိတူလည်းတူပါဝင်ပါတယ်
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်လဲချမြို့နယ်အတွင်းမှာတော့တနိုင်တပိုင်းမွေးမြူရေးဝက်တွေဝက်ပိုးနာကြလို့ခြံလုံးပေါက်တေကျေနေကြပါတယ်။ဩဂတ်စ်လလယ်ပိုင်းကစပြီးကနေ့အထိဝက်ကောင်ရီထောင်ကနန်းအထိသေလို့ဝမ်းရည်အခက်ခဲကိုဗစ် -19 ကပ်ရောဂါကူးစက်ကာလအလုလက်မဲ့အခက်ခဲတွေအကြားလူထုအလူလိန်ခံနေရတယ်လို့လဲချားမြို့မြို့မရက်ကွက်အုပ်ချုပ်ရေးမှူးဦးအောင်လာကပြောပါတယ်။လဲချားမြို့ပေါ်မှာဆန်ဆက်30ကျော်ရှိပြီးဆန်ဆက်တိုင်းမှာဝက်မွေးမြူကြပါတယ်။လဲချားမြို့ပေါ်မှာဝက်အများဆုံးမွေးမြူတဲ့ရက်ကွက်ကတော့ဟိုဖိုင်ရက်ကွက်၊ဝမ်ဖွဲရက်ကွက်တို့ဖြစ်တယ်လို့သိရပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့အကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာကိုဝင်တဲ့အမျိုးသမီးတွေကိုဝင်ပြက်ကျမှုများလာတယ်လို့သိရပါတယ်။ဘာကြောင့်ကိုဝင်ပြက်ကျမှုတွေများလာတာလဲစစ်ရေးပဋိပက္ခနဲ့ကိုဝင်ပြက်ကျမှုကဘယ်လိုမျိုးသက်ဆိုင်မှုတွေရှိနေပါသလဲအကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပြီးကိုဆိုင်မင်းကတင်ပြပေးထားပါတယ်
မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲမကြာခဏဖြစ်ခဲ့တဲ့ချင်းပြည်နယ်ဘလဲဝမြို့နယ်မှာဒီခုနှစ်လအတွင်းကိုဝင်တဲ့အမျိုးသမီး54ဦးကိုဝင်ပြက်ကျမှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားတဲ့ဒေသအတွင်းနေထိုင်တဲ့အမျိုးသမီးတွေကိုဝင်ပြက်ကျမှုပုံများတယ်လို့ချင်းစစ်ပေးဆောင်ပြည်သူများအရေးပေါ်ကူညီရေးနဲ့ပြည်နယ်ထူထောင်ရေးကော်မတီကပြောရေးဆိုခွင့်ရှိသူမိုင်နန်းဝေကပြောပါတယ်
မှာတော့အဲ့တော့ဟိုဒီ abortion case တွေအဲ့တော့မများပဲနဲ့ပြလောမမြို့ပေါ်နဲ့ပေါ့နော်ဒီစစ်ဘေးကိုလုံးဝအကြီးကြီးခံစားရတဲ့ဒီနေ့ဒေသတွေမှာပို့ပြီးတော့ဖြစ်တာ
အခုလို့ကိုဝင်ပြက်ကျမှုတွေဟာစီရေးပဋိပက္ခဆက်နွယ်မှုရှိတယ်လို့ Brave မြို့နယ်ဂျာမာရေးနဲ့ကုတရေးဦးစီးဌာနမှူးဒေါက်တာဆိုးသက်ဝင်းကပြောပါတယ
်ဆေးဆောင်အားလုံးကိုမြင်းတင်ကြီးကြီးရသွားဖို့သွားနေတော့သွားရတယ်ကိုရှာသားလာမှုများတဲ့အခါဒီအန်တို့ကြောင့်ရေဆိုးရင်ကြောင့်ဒီအန်တို့ဟာကြီးကြောင့်ရေပြီးရခါကျတော့သွားလာနေရတဲ့အခါကျတော့အဟာရကြောင့်လည်းအဟာရစီပြော
ကျမရင်းနဲ့ကုတရေးဌာနရဲ့စီးရင်ရပြီးခဲ့တဲ့2019ခုနှစ်တုန်းကလည်းပလဲဝမြို့နယ်အတွင်းမှာကိုဝင်ပြက်ကျမှု119မှုရှိခဲ့တယ်လို့သိရပါတယ်ကိုဗစ် -19 ကပ်ရောဂါလက်တွဲတိုက်ဖျက်ဖို့လူထုငြိမ်းငြိမ်းချမ်းချမ်းနေထိုင်လုပ်ကိုင်စားတောက်နိုင်ဖို့စစ်ပွဲတွေအများဆုံးရပ်တန့်ပေးပါလို့မိုင်နန်းဝေကတောင်းဆိုပါတယ်
အများဆုံးရက်တန်းစိတ်ဖြစ်နေအများဆုံးနှိမ့်ချစိတ်ဖြစ်နေပေါ့နော်ကိုဖြစ်မနေတိုက်ရမယ်ဆိုရင်တော့မှကျွန်တော်တို့ကလူတွေနဲ့ဝေးတဲ့လူစုနဲ့ဝေးတဲ့ကိစ္စနဲ့ဝေးတဲ့
2020ခုနှစ်ဇန်နဝါရီလတရက်နေ့ကနေဇူလိုင်လအထိမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားပလဲဝါမြို့နယ်မှာတိုက်ပွဲပေါင်း7ကြိမ်ဖြစ်ပွားခဲ့ပြီးတော့စစ်ရှောင်သူဦးရေကလည်းတထောင်နီးပါးရှိတယ်လို့ Burma News International BNI ကထုတ်ပြန်ထားပါတယ်
။ဇူလိုင်လဇန်ပိုင်းကစပြီးဒီစက်တင်ဘာလလယ်လောက်အထိကချင်ပြည်နယ်မြစ်ကျနားမြို့နယ်အတွင်းမှာနနက်တီရောင်းတဲ့ရာသီပါဒီနှစ်မှာတော့နနက်တီရောင်းမရပဲတောင်သူတွေအခက်ခဲရင်ဆိုင်နေကြရပါတယ် ။ဘာကြောင့်အခုလိုမျိုးနနက်သီးဈေးကွက်ပြည့်ရတာလဲ။အမီကစူးစီးထားပြီးတော့နမ်ဟောင်ကတင်ဆက်ပေးသွားပါမယ်ရှင
်။ကချင်ပြည်နယ်မြစ်ချနာရှိနာနတ်တီဈေးကွက်အရင်နှစ်ကထက်အဆမတန်ကျဆင်းတယ်လို့နာနတ်တီကုံတွေတွေနဲ့နာနတ်ဆိုင်တောင်သူတွေကပြောပါရယ်။မနစ်ကနာနတ်တီတလုံးကျ900ခန့်ကနေ1200ခန့်အထိဈေးရောင်းရပြီးအခုနှစ်မှာတော့ကျ400ပေးမဲ့သူတောင်မရှိဘူးလို့မြစ်ချနာမြို့နာနတ်တီဈေးတန်းကနာနတ်တီအယောင်းဝယ်လုပ်နေတဲ့ကုံတယ်တော်ခင်ဝင်းကပြောပါရယ
်။ဈေးကျတယ်ဒီနှစ်ကတော့ယောဂါကြောင့်လည်းဟုတ်ဝင်ဟုတ်မှာပေါ့။ယောဂါကြောင့်ဖြစ်မလားပါလားမသိဘူးလေအဝယ်တိတ်မလိုက်ဘူးဒီကလူပဲလှုပ်ရှားကြတယ်ဆိုတော့ဒါလောက်ဈေးမရဘူးအရင်နှစ်တည်းကတော့အဲ့လိုဝယ်ကြတာတိုးပြည်တွေဘာတွေပို့ပါညာဆိုတော့ဈေးပို့ကောင်းတာပေါ့အခုကအဲ့လိုတွေမရှိဘူးဒီမြို့တွင်းတန်လန်းရိုးတစ်ချောင်းအဲ့လိုပဲဆိုတော့ဈေးကောင်းတိတ်မရ
အရင်နှစ်တွေကမြစ်ချနာဒေတာထွက်နာနတ်သီးတွေကိုကချင်ပြည်နယ်စကိုင်းတိုင်းမန္တလေးတိုင်းဒေတာဘက်ကဝယ်ယူတာတင်မကပဲတရုတ်နိုင်ငံဘက်ကပါအယောင်းဝယ်ဖြစ်ခဲ့တာကြောင့်နှစ်တိုင်းနာနတ်သီးတွေဈေးကောင်းရခဲ့တယ်လို့ဆိုပါတယ်အခုလိုဖြစ်ပွားလာတာဟာ2019ခုနှစ်နှစ်ကုန်ပိုင်းကစတင်လာတဲ့ COVID-19 ကပ်ရောဂါကြောင့်ဖြစ်တယ်လို့နာနတ်တီးဆိုင်တောင်တို့လည်းဖြစ်နာနတ်တီးကုံတယ်လည်းဖြစ်တဲ့ဒေါ်အားစာမီကပြောပါတယ
်ဈေးအများကြီးကွာတော့ပေါ့ဘိုင်းရဲ့ tension နေနဲ့လည်းနေနာတယ်ရောင်းတဲ့သူတွေ့လည်းနေနာတယ်လေဘိုင်းရဲ့ပုံနဲ့ဆိုရင်အဲ့လိုမျိုးကွာတာပေါ့အဲဝဲသူနေတော့လေဝဲသူနေတော့ဆိုတော့လမ်းပတ်ဆက်တွေတွေတိတ်မကောင်းဘူးဆိုတော့အမှန်ကလက်ဆောင်ပေးတဲ့လူတွေဘာတွေလဲပုံများတယ်လေသွားလို့လာလို့ပြုတ်လို့မရတော့ဒီရဲ့နတ်တီစီကကြတော့တဲ့ဘောဖြစ်နေဖြစ်နိုင်တာအဲ့ဒါမှမဟုတ်ဟိုဘိုင်းရဲ့ပုံကြောင့်မလို့ပုံအများဆုံးအဖြစ်အဲ့လိုပြောမှာပေါ့
COVID-19 ကပ်ရောဂါကာလကြောင့်နာနတ်တီးရောင်းမရဈေးကျဈေးကွက်ပြတ်နေလို့နာနတ်ခြံပြုတ်ပြင်ထိမ့်သိမ့်ဖို့ခြံပေါင်းရှင်းဖို့မျိုးစာထည့်ဖို့အလုပ်သမားငားဖို့အခက်ခဲကြုံနေရတဲ့အပြင်မိသားစုဝိုင်းရေးထမင်းနံမံဖို့လည်းခက်ခဲနေကြတယ်လို့မြစ်ကြီးနားမြို့ကနာနတ်ခြံတောင်သူတွေကပြောဆိုနေကြပါတယ်ရှင်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မှာ COVID-19 ကပ်ရောဂါရာဂဏအထိကူးစက်ပြန့်နှံ့လာနေချိန်တိုက်ပွဲတွေကလည်းပြင်းထန်လာလို့စစ်ဘေးရှောင်တွေကလည်းသိန်းကဏ္ဍအထိရှိလာနေပါတယ်။ကယားပြည်နယ်လွတ်တော်ရုံးမှာပြည်နယ်ဝန်ကြီးချုပ်ကိုတာဝန်ကရပ်နားလိုက်ဖို့တပ်မတော်ရာကိုယ်စားလှယ်အပါအဝင်လွတ်တော်ကိုယ်စားလှယ်3-4ပုံကျော်ကထောက်ခံမဲ့ပေးပြီးအတီးပြုတ်လိုက်ပါတယ်။
ဒါရှင်ရဲ့ခုနားဆင်နေကြတာကတော့ကျမတို့ Fever Wine Note သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ခြားသောပိနေညာပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်။ American Democratic Party ရဲ့သမ္မတလောင်း Joe Biden ဟာ Wisconsin ပြည်နယ် Kenosha မြို့ကိုဒီနေ့မှသွားအောင်မှာဖြစ်ပြီးအိမ်မှာရှိတဲ့လူမှုအတိုင်းဝိုင်းနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်။ဒေသခံတသိန်းလောက်ရှိတဲ့ကင်နိုရှာမြို့မှာအခုလိုလူမှုဆွေးနွေးပွဲလုပ်ရတာဟာအမေရိကန်တွေအားလုံးစုဝေးပြီးဒဏ်ရာအနာတရားတွေကိုကူစားဖို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းသွားဖို့အတွက်ဖြစ်တယ်လို့ဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကပြောပါတယ်။လွန်ခဲ့တဲ့နှစ်ကသမ္မတဒေါ်နယ်ထရန့်ကင်နိုရှာမြို့ကိုသွားရောက်ပြီးနေ့ရက်ကြမှာအခုလိုဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်သွားအောင်မှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာတာဝန်ကျနေတဲ့တရုတ်သံတမန်လေးပေါ်အမေရိကန်နိုင်ငံသားဝန်ကြီးဌာနကအကန့်အသတ်ချက်အစ်တချို့ကိုချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့အကန့်အသတ်ချက်အစ်တတွေထဲမှာတော့တရုတ်သံတမန်အနေနဲ့အမေရိကန်တက္ကသိုလ်တွေကောလိပ်တွေကိုသွားမယ်။ဒါမှမဟုတ်ဒေသခံအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံမယ်။တရုတ်သံရုံးဒါမှမဟုတ်ကောင်စွင့်ဝင်ရုံးအပြင်ဘက်မှာလူ90ထက်ကျော်တဲ့ယဉ်ကျေးမှုဆိုင်ရာအခမ်းအနားတွေကိုကျင်းပမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူရမှာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုနိုမာတရက်ထက်နောက်မကျပဲထိထိရောက်ရောက်ဖျန့်ချီနိုင်ဖို့အတွက်ကြိုတင်ပြင်ဆင်တာတွေလှုပ်ဆောင်ထားဖို့အမေရိကန်ပြည်ထောင်စုကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကအမေရိကန်တဝန်းကကျန်းမာရေးဌာနတွေကိုညွှန်ကြားထားတယ်လို့သတင်းတွေကဗုဒ္ဓဟူးနေ့မှာပြောရတယ်။ပြည်내အုပ်ချုပ်ရေးမှူးတွေစီကိုဩဂတ်လ29ရက်နေ့ကပြေးပို့တဲ့စာမျက်နှာ၄မျက်နှာပါစာထဲမှာတော့ကျန်းမာရေးဌာနတွေအနေနဲ့ကာကွယ်ဆေးဖျန့်ချီရေးအစီအစဉ်မူကြမ်းကိုအောက်တိုဘာ1ရက်နေ့ထက်နောက်မကျပဲအပြည့်ရေးဆွဲထားဖို့နဲ့အစောဆုံးဖျံပြူးနိုင်မယ့်ရက်ကိုသတ်မှတ်ထားဖို့အချက်တွေပါဝင်ပါတယ်။တရုတ်နိုင်ငံမှာမတ်လဇော်ပိုင်းကနေကပိတ်ထားခဲ့တဲ့ဘေကျင်းမြို့နိုင်ငံတကာလေဆိပ်ကိုဒီနေ့မှပြန်ဖွင့်လိုက်ပြီးတော့ COVID-19 ကူးစက်မှုနည်းတယ်လို့ယူဆရတဲ့နိုင်ငံတွေကလေယာဉ်ခီးစင်တွေကိုကန့်သတ်ပြီးတော့ခွင့်ပြုသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူလူနာသစ် 73,000 ကျော်ရှိတဲ့အတွက်ဒါဟာတရက်ထဲမှာကူးစက်မှုအများဆုံးဖြစ်ပါတယ်။စုစုပေါင်းကူးစက်သူ 3.8 သန်းကျော်နဲ့သေဆုံးသူက 6,800 ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အိန္ဒိယမှာတရက်တာကူးစက်မှုနှုန်းမြင့်တက်နေတာသတင်းပတ်3ပတ်ဇက်တိုက်ကျော်နေပြီလဲဖြစ်ပါတယ်ခင်ဗျာ
ကျောင်းရင်းနေညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်တလုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.